Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှာခင်ဗျာဒီလ10ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32လိုင်းနိုမီတာ51တို့အပြင်ဒက်လမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါပါခင်ဗျာဒီကနေ့မှာစီစဉ်မှုဖြစ်တဲ့ကျွန်တော်ဇွန်ဝိုင်းကဆောင်ရွက်ပေးသွားမှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့ယူကရိန်းရှေ့ပိုင်းလူဟန်စ်ဒေသကံတွေချက်ချင်းထွက်ခွာကြဖို့အုပ်ချုပ်ရေးမှူးကတတိပေးလိုက်ပါတယ်အနာဂတ်မှာရုရှားရဲ့ကျူးကျော်မှုတွေကိုရင်ဆိုင်ဖို့သူ့နယ်စပ်မှာတပ်တွေအများအားချထားဖို့ပြင်ဆင်နေတဲ့အကြောင်းနေတိုးအဖွဲ့အကြီးအကဲကပြောပါတယ်ပြင်သစ်နိုင်ငံသားတွေဒီကနေ့သမရရွက်ောက်ပွဲအတွက်မဲပေးနေကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေပြင်သတင်းပေးပို့ချက်တွေကိုကျင်းဆက်တဲ့အခါမှာဆိုရင်တော့
အမနက်နံနက်ရဲအစာရိတိုက်ပွဲဖြစ်တယ်သူတို့စစ်ကြောင်းလေးခြစ်တာလေအဲ့ဒါနဲ့ဒီနေ့တိုက်ပွဲလေးတိတိကျကျတယ်သူတို့အင်အားဆက်မန်းတာတော့စစ်ကြောင်းမရောအင်အား200လောက်ရှိက
ြကရင်ပြည်နယ်လေကိတ်ကော်ဒေသမှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုဥစွာနားဆင်ကြရပါမယ်အဲ့နောက်မှာတော့ပြပရောက်မြန်မာတချို့ကိုစစ်ကောင်စီကနိုင်ငံသားအဖြစ်ရဆန်းလိုက်တဲ့အပေါ်တုံ့ပြန်ပြောဆိုချက်တွေဟာဗတ်ကျောင်းသားနှစ်ယောက်ရဲ့ယူကရိန်းဒုက္ခသည်တွေကိုကူညီမဲ့ website အကြောင်းနဲ့တိလင်္ကာနိုင်ငံကအစိုးရစန့်ကျင်ဆန္ဒပြပွဲတွေစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြမပေးစာများကဏ္ဍသတင်းတွေကတုဒ္ဒအစီအစဉ်နဲ့အထူးခြားစံပြသတင်းများတို့ကိုတင်ဆက်ပေးတော့မှာပါ။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်တို့ကပြောပြကြမှာပါခင်ဗျာ။
ယူကရိန်းရှေ့ပိုင်းလူဟန်စ်ဒေသကပြည်သူတွေကိုချက်ချင်းထွက်ခွာကြဖို့အဲ့ဒီဒေသရဲ့အုပ်ချုပ်ရေးဘူးစာဟီဂိုက်ဒလော့သတိပေးလိုက်ပါတယ်။အဲ့ဒီဒေသမှာလေကြောင်းရံကာကွယ်ရေးအချက်ပေးသံတွေကညံနေပြီးရုရှားကထိုးစစ်ကြီးကိုဆင်လွှမ်းလာနေတယ်လို့အုပ်ချုပ်ရေးဘူးကရုပ်မြင့်တန်ကြားကိုပြောပါတယ်။ကီးပြုတ်နဲ့အနောက်ဘက်ပိုင်းမှာခုခံမှုအကြီးကြီးကိုကြုံတွေ့ခဲ့ရပြီးတဲ့နောက်ရုရှားတပ်တွေပြန်လည်ဆုတ်ခွာခဲ့ပြီးယူကရိန်းရှေ့ပိုင်းကိုမြောက်ဥပြန်လှည့်ခဲ့တာဖြစ်တယ်လို့စစ်ရေးသုံးသပ်သူတွေကပြောကြပါတယ်။ခရိုင်မီးယားကျွန်းဆွယ်နဲ့ဒွန်ဘတ်ဒေသအကြားလမ်းကြောင်းကိုရုရှားကဖန်တီးဖို့ကြိုးစားတာဖြစ်ပါတယ်လို့ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။ကီးပြိုနီဘူချာမြို့ကိုဖျက်ဆီးခဲ့တာတွေကိုကြည့်ပြီးရုရှားကစစ်ရာဇဝတ်မှုကျူးလွန်တယ်လို့ဥရောပကွန်ရှင်ဥက္ကဋ္ဌအာဇူလာဗွန်ဒန်လီယန်ကစနေနေ့ကစွပ်စွဲလိုက်ပါတယ်။လူ4000လောက်ခိုအောင်နေတဲ့ဘူလာယုံကိုပြစ်ခတ်တာဟာသိစိတ်မရှိတဲ့လုပ်ရဖြစ်ပြီးအရက်သားရယ်လို့ခွဲခြားမှုမရှိတော့ဘဲတိုက်ခိုက်တဲ့စစ်ရာဇမှုပဲဖြစ်တယ်လို့ဂျီဒိဝင်ကြီးရုပ်ဘော်ရစ်ဂျော့ဆန်ကလည်းပြောပါတယ်။ဘော်ရစ်ဂျော့ဆန်ဟာကြည့်ပြမှာသမ္မတဗလိုဒီမာဇယ်လန်စကီနဲ့စနေနေ့ကတွေ့ဆုံခဲ့ပါတယ်။ယူကရိန်းကိုဒေါ်လာတန်130တန်ဖိုးရှိနည်းပညာအစင်းမြင့်လေရင်နဲ့တင်ကားပြစ်ဒုံးကျည်တွေကိုကူညီမယ်လို့ကြေညာလိုက်ပါတယ်။ဘော်ရစ်ဂျော့ဆန်မတွေ့ပြီးမှာဩစတြေးလျဝင်ကြီးချုပ်ကာနီဟမ်မာကလည်းယူကရိန်းသမ္မတကိုကြည့်ပြမှာစနေနေ့ကတွေ့ဆုံခဲ့ပါတယ်လူတွေသိနေသမျှပိတ်ဆို့အရေးယူမှုတိုင်းကမလုံလောက်ပါဘူးလို့သူကပြောပါတယ်ဘူချာမြို့ဖြစ်ရတွေကိုရုရှားကတော့အီယာမအတုပြုတ်လောက်ချက်ကြီးဖြစ်တယ်လို့ပြောကြပါတယ်ခင်ဗျာအနာဂတ်မှာရုရှားရဲ့ကျူးကျော်မှုတွေကိုတိုက်ပွဲဝင်မှုတွေသူ့ရဲ့နေဆက်တွေမှာတပ်တွေကိုအများအားချထားဖို့စီမံကိန်းချနေကြောင်းနေတို့အတွင်းမှုချုပ်ဂျန်စ်တော်တန်ဘတ်ကပြောကြလိုက်ပါတယ်ရုရှားသမ္မတဗလာဒီမာပူတင်ရဲ့လှုပ်ရက်တွေကြောင့်ဖြစ်ပေါ်လာမဲ့ရေရှည်အကျိုးဆက်တွေအတိုင်းအပြောင်းလဲတွေကိုနေတူးကအခြေခံကြကြဆောင်ရွက်နေပါတယ်လို့ဗြိတိန်နိုင်ငံတို့ The Telegraph သတင်းစာကြီးနဲ့အင်တာဗျူးမှာပြောကြားခဲ့တာပါအခုကျွန်တော်တို့မြင်လိုက်ရတာကဥရောပလုံခြုံရေးအတွက်အခြေအနေအစ်စ်ဖြစ်လာပါတယ်ဒါကြောင့်ဒီအခြေအနေအစ်စ်နဲ့ညှို့ညီးတဲ့ရွေးစရာလမ်းကြောင်းတွေကိုအဆိုပြုကြဖို့ကာကွယ်ရေးဦးစီးချုပ်တွေကိုတောင်းဆိုထားတယ်လို့သူကပြောပါတယ်ဒါကိုဂျော်နာစပိန်နိုင်ငံမက်ဒရစ်စ်မြို့မှာကျင်းပမဲ့နေတိုးထိပ်သီးညီလာခံမှာဆုံးဖြတ်မယ်လို့လည်းစတောတန်ဘတ်ကပြောကြပါတယ်။နေတိုးအသွေးမှုချုပ်ဖြစ်သူ့ရဲ့တပ်တန်းကိုလည်းတနစ်ထပ်လုပ်ပေးထားကြောင်းကြာခင်ကသူကပြောခဲ့ပါသေးတယ်။ယူကရိန်းမှာရုရှားသမ္မတကစစ်ရာဇဝတ်မှုကျူးလွန်တယ်လို့ဆွဆွဲခဲ့ပြီးတဲ့နောက်မြောက်ကိုရီးယားကအမေရိကန်သမ္မတဘိုင်ဒန်ကိုဇာထောင်းနေတဲ့အဖိုးကြီးအဖြစ်ဖော်ပြလိုက်ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကိုစစ်ရာဇဝတ်ကောင်ဖြစ်ခေါ်ဆိုလိုက်ပြီးယူကရိန်းနိုင်ငံဘူချာမြို့မှာအရက်သားတွေကိုတပ်ဖြတ်ခဲ့မှုနဲ့ခုံရုံးတင်မှုအမေရိကန်သမ္မတဘိုင်ဒန်ကခေါ်သံပေးလိုက်ပြီးတဲ့နောက်မှာမြောက်ကိုရီးယားရဲ့ဝေဖန်ချက် ထွက်ပေါ်လာခဲ့တာဖြစ်ပါတယ်။သမ္မတဘူရင်ပေါ်အထောက်အထားမရှိဆွဆွဲတာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရတရားဝင်သတင်းဌာနကစီအန်ရဲ့ဝေဖန်ချက်သတင်းဆောင်ပါးကဆိုပါတယ်။သမ္မတဘိုင်ဒန်ရဲ့အသိဉာဏ်ပညာကြီးမှာပြဿနာရှိနေပြီးအရန်ရန်ပြောတတ်တဲ့သူ့ရဲ့မှတ်ချက်တွေဟာဇေယျထောင်းနေတဲ့အဖို့အတယောက်ကအလောတကြီးမစစ်မကျဉ်လောက်တတ်တာကိုပြသနေတယ်လို့ဆောင်ပါးကပြောပါတယ်။ ကိုဗစ်ကာကွယ်ရေးဆရာပြထန်းချက်တွေကိုရုပ်သိမ်းဓမ္မမှုရှင်းချလိုက်တာနဲ့ပတ်သက်ပြီးကျွမ်းကျင်သူတွေအကြမ်းမှာသဘောကွဲလွဲနေကြဆဲဖြစ်ပါတယ်။ကိုဗစ်စစ်ဆေးမှုလိုအပ်ချက်ကိုဗစ်ဖြစ်သူအိမ်နေလိုအပ်ချက်နဲ့ဂျိတိန်နိုင်ငံကနှာခေါင်းစည်းတက်ဖို့လိုအပ်ချက်တွေကိုရုပ်သိမ်းလိုက်ပြီးကိုဗစ်နဲ့အတူနေထိုင်မှုဝါဒကိုချမှတ်လိုက်ပါတယ်။ဒီမူဝါဒမှာကိုဗစ်ကိုတခြား Kovin Yoga Omicron B Duga, Sadle Piana Nibare, Yoga Dia Jobime, Bobi Piana Lade, Yoga Pipare, Pinzema, Tane Boset Trader, Tanjo Shilibi, A Two Chama Kuda Zama, Kovit Luna, Ye Draga, Pigare Patama, Nasani Yagano, Tetwagare. Kovin Yoga Jump, they so know Hayadi, Tokwe, they so know that Amyaji, Pumi Mani Lelo, Cambridge Tagluga, Virus Pira Pinashi, Ravinda Kubdaga, three Pilai Pare.
And then Yabe Mimavada Chizeneko, Nawai Konaigane, Senaiti, Nitomita Seko, Kilohat Singa Lingatonia, Nitomita Nasanga, Kilohat Titi Shekontonia, Nitomita Tonsene, Kilohat Kotontongaropin, Senate Ningrima, Bilamita Diagoze, Kilohat Singa Kongangani, your Tolan Pinivarishin. ကျင်းတဲ့နိုင်ငံမှာဒီကနေ့ကျမတဲ့သမရရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ရှိတဲ့ပြည်သူ၄၈တန်းကကိုယ်စားလှယ်ဆန္ဒဦးတွေကနောက်သမရတေကိုရွေးချယ်ကြမှာပါနောက်ထပ်၅နှစ်တာသက်တမ်းအတွက်ဝင်ရွေးခံတဲ့လက်ရှိသမရအမန်နျူအယ်မက်ခရွန်ကတော့လက်ရရင်အထက်ခံကိုယ်စားလှယ်နဲ့အကြိမ်နဲ့ရှင်းပြနေရပါတယ်နိုင်ငံတော်ဝမ်းမဲဦးအများစုကိုမနက်၈နာရီကနေညနေ၈နာရီထိဖွင့်ထားပြီးတော့တချို့မျိုးက အများဆုံးရထားတဲ့ကိုယ်စားလှယ်နှစ်ဦးကြားဘသူကိုရွေးမလဲဆိုတာဧပြီ24ရက်နေ့မှာဒုတိယအကြော်အမဲပေးကြအောင်ပါ။တမရမက်ခရွန်ကလည်းယင်လက်ရဆုံးဝါဒီမရီလီပန်နဲ့လေဝဲဆုံးဝါဒီယန်လုခ်မီလန်ရှောင်းတို့ကလက်ရှိလူလူထောက်ခံမှုအများဆုံးရထားကြတာပါ။အလဲလက်သဘောထားရှိတဲ့မက်ခရွန်ကတော့နှစ်ပေါင်း20အတွင်းဒုတိယတက်တအနိုင်ရတဲ့တမရဖြစ်လာမဲ့အနေအထားတွေလနဲ့ချီတွေးခဲ့ရတာပါ။ဒါပေမဲ့လည်းငွေကြေးဖောင်းပွာတာလောင်စာစီစီတက်လာတာနဲ့အခြေခံစားတောက်ကုန်တွေမြင့်တက်လာတဲ့အတွေ့ရွေးကောက်ပွဲနီးလာတဲ့အခါမှာတော့လူလူထောက်ခံမှုကြာဆင်းလာပါလေ။2019ခုနှစ်တမရရွေးကောက်ပွဲကတော့လီပန်ကိုမဲအပြတ်အသတ်နဲ့အနိုင်ရပြီးပြည်သစ်နိုင်ငံရဲ့အသက်အငယ်ဆုံးတမရအဖြစ်မက်ခရွန်အရွေးခံခဲ့ရတာဖြစ်ပါတယ်။မက္ဆီကိုသမ္မတအန်ဒရီမန်နျူအယ်လိုပက်စ်အိုဘရာဒိုကသူ့ရဲ့6နှစ်တာသမ္မတတက်တမ်းပြီးဆုံးတဲ့အထိတာဝန်ယူစေချင်သလားယာရုကဆင်မိတ်စေချင်သလားဆိုတဲ့လူလူသဘောထားဒီကနေ့ကြောက်ရွံ့ပါတယ်။အခြားနိုင်ငံတွေမှာတော့နိုင်ငံရေးပြန်ဖက်တွေးကြတာဒီလိုကြားဖြတ်ရွေးကောက်ပွဲကျင်းပဖို့တောင်းဆိုလို့ရှိပေမဲ့လို့မက္ဆီကိုမှာတော့လူလူထောက်ခံမှု60ရာခိုင်နှုန်းနီးပါးရထားတဲ့သမ္မတလိုပက်စ်ကကြားဖြတ်ရွေးကောက်ပွဲကျင်းပဖို့ဥဆောင်စီစဉ်ခဲ့တာပါ2018ခုနှစ်မှာလူလူရွေးကောက်တင်မြှောက်ခဲ့တဲ့အသက်68နှစ်အရွယ်တမရာလိုပက်စ်ကဒီမိုကရေစီနီးကျတာဝန်ယူရတဲ့ကိစ္စမှာတိုးတက်မှုပိုးရလာအောင်အခုလိုကြားဖြတ်ရွေးကောက်ပွဲကျင်းပတာဖြစ်တယ်လို့ပြောပါတယ်။ဒီလိုအလားတူဖြစ်ရမျိုးမက္ကဆီကိုနိုင်ငံမှာအရင်ကမရှိခဲ့ဘူးပါဘူး။မြို့ရေးဆေးဝါးနဲ့ဆက်စပ်တဲ့အကြမ်းဖက်မှုတွေ၊ဆင်းရဲနွမ်းပါမှုတွေနဲ့ကုန်စည်နှုန်းတက်တာတွေအပါအဝင်စိန်ခေါ်ချက်အမျိုးမျိုးနဲ့ရင်ဆိုင်နေရတဲ့မက္ကဆီကိုနိုင်ငံမှာကြားဖြတ်ရွေးကောက်ပွဲကျင်းပတာကပြည်သူတွေအယုံလွဲသွားအောင်ရည်ရွယ်တဲ့အကုန်အကျများလာတဲ့ဝါဒဖြန့်မှုတက်တတာဖြစ်တယ်လို့ဝေဖန်သူတွေကရှုံ့မြင်ပါတယ်။တရားဝင်အတည်ပြုနိုင်ဖို့မဲဆန္ဒရှင်40ရာခိုင်နှုန်းလိုအပ်ပေမဲ့မဲလာပေးသူကအစ်လောက်ရှိမှမဟုတ်ဘူးလို့ကျွမ်းကျင်သူတွေကခံမှန်းထားပါတယ်။အကြိုက်ခံတွေကတော့ဒါဟာပေါ်ပူလာသမားတွေရဲ့ပြုမှုတွေဆိုပြီးမဲမပေးကြဖို့မက္ကဆီကိုပြည်သူတွေကိုတိုက်တွန်းထားပါတယ်။ရပ်ပြတ်ရွက်ကောက်ပွဲအတွက်မက္ကဆီကိုမှာမဲပေးနိုင်တဲ့ပြည်သူက63သန်းဝန်းကျင်ရှိပါတယ်။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကမေလ20ရက်နေ့မှာဖက်ဒရယ်ရွေးကောက်ပွဲတရားကျင်းပဖို့တောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့3နှစ်တာကာလအတွင်းရေကြီးရေရှမ်းမှုတွေ၊တော်မကြီးတွေနဲ့ကိုဗစ် -19 ကာယောဂါကြောင့်ခက်ခဲပေါင်းစုံနဲ့ရင်ဆိုင်ခဲ့ရပေမဲ့ဝန်ကြီးချုပ်မော်ရီဆန်ကရှာတို့ကဒီနေ့ရက်အခုလိုဆောင်ရွက်လိုက်တာလည်းဖြစ်ပါတယ်။ ငွေရက်73နှစ်တာကာလအတွင်းအလုပ်လက်မဲ့နှုန်းက၄၀၀ခန့်နှုန်းအထိနေဆုံးကြသသလိုစီးပွားရေးပါပြန်လည်ဦးမော်လာပေမဲ့ဝန်ကြီးချုပ်မော်ရီဆန်ရဲ့ကွန်ဆာဗေးတစ်အစိုးရကအတိုက်ခံ၄ပါးပါတီတဲ့လူထောက်ခါမှုအားနည်းလာနေတာကိုလူလူဘော်ရာစစ်တမ်းတွေမှာတွေ့ရပါတယ်။အတက် 59ကိုနဲ့အရွယ်အတိုက်ခံ၄ပါးပါတီကောင်းဆောင်အန်တနီအယ်ဘနီစ်ကရောမဲဆွယ်စီယုံပွဲတွေကိုကယူတိုက်ဆောင်ရွက်နေပါတယ်။ တိရီလင်္ကာနိုင်ငံမှာစနေနေ့ကထောင်းထောင်းချီတဲ့ပြည်သူတွေရောခရီးရန်ဘာသာရေးဆရာတွေပါမြို့တော်ကိုလံပွေရဲ့လမ်းမာတွေပေါ်ချီတက်ဆန္ဒပြရင်းတမရနုထွက်ပြီးတောင်းဆိုခဲ့ပါတယ်အကျွေးတွေနှင့်နေတဲ့တိရီလင်္ကာနိုင်ငံရဲ့အကြအတဲတွေကိုတမရကိုဒါပါယာရာဂျာပတ်စကာနဲ့သူအစိုးရအဖွဲ့ကမှာရွှင်စွာစီမံခန့်ခွဲနေကြတယ်ဆိုပြီးတမရနုထွက်ပေးဖို့ပြည်သူတွေတောင်းဆိုနေတာပါရာဂါဆေးပေးပါတာဝ Gaba Sanjini Bimele, Tamra, Raja Pasta Garo, Notre Pepu, Yinzani Vale. Akulu, Sana Tawarija, Mengaga for a series cigar, Muichina Yi, Yinamo, Jopani de Tamra Po, a cat carrying a popular Yinsayama in Ita Tilani Vale. Dirilling on Engama, Siwaye, Chuchum, Jalani Biro, Lame, Nanita Kala, Dun, Desayame, Biba, Ching Rudin, Dola Nasenga, Billianti, Shinivale.
ဒီဇူရီကလည်းနေ့စဉ်လိုအပ်တဲ့လောင်စာစီစားသုံးကုန်တွေနဲ့ဆေးဝါးတွေကိုတန်းစီဝယ်ယူနေကြတာလှနဲ့ချီကြလာပြီဖြစ်တဲ့အတွက်စိတ်ဆိုးသောတာထွက်လာကြတာလည်းဖြစ်ပါတယ်။နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်လို့တင်ပြပေးကြတာပါခင်ဗျာ။ဗီဒီယိုအမေရိကန်တန်းကနေတင်းနေကုန်နေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ အခုတော့သတင်းပေးပို့ချက်တွေတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဆုံးအခြေအနေကိုတင်ပြပေးခြင်းပါလဲ။ကရင်ပြည်နယ်မြဝတီခရိုင်လက်ကစ်ကောမြို့တစ်ထဲမှာကရင်အမျိုးသားလူမျိုးရေးတပ်ခရိုင်နယ်လေပြည်သူ့ကာကွယ်ရေးတပ်PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားမှာအပီလာ၁၀ရဲ့ဒီကနေ့တိုက်ပွဲပြင်းထန်နေပါတယ်။ဒီကနေ့တိုက်ခိုက်မှုတွေအတွင်းစစ်ကောင်စီဘက်ကလေကြောင်း၃ပစ်ခတ်တာတွေ
ပြည်သူ့ကာကွယ်ရေးတပ်ပွဲတွေထဲမှာကရင်မျိုးသားလူမျိုးရေးတပ်ခရင်နယ်လီပြည်သူ့ကာကွယ်ရေးတပ်ပဒီရဲ့ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေကြားမှာအေဗီလာဆယ်ရက်နေ့ကတိုက်ပွဲတွေပြင်းထန်နေပါတယ်မနေ့နှစ်နာရီလောက်ကလေးကနှစ်ဖက်တိုက်ပွဲတွေဖြစ်နေတယ်လို့လဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဆိုပါတယ်တိုက်ပွဲတွေအတွင်းလေကြောင်းလာပါတိုက်ခိုက်မှုတွေလုပ်ခဲ့ကြော
เนี่ยที่เนี่ยไต่ไปได้ที่ที่เลยแต่ตัวเองอ่ะถ้ามันน่ารอสิ่งที่เราไม่ยอมเองอ่ะไม่อยากรอสิ่งอารมณ์มองสิ่งที่เราไม่ยอมตัวเองนี่ทุ่มมือสุดวิโรอะไรนี่วะนะตัวลีกิโก้เป็นเรื่องสมมุติสุดวิโรทัดอ่ะที่เจ้าหนี้ชีวะที่เดียวเนี่ยแกอยู่ในตัวนั่นแหละเจ้าเจ้าพวกอ่ะ
ไอ้ลีกิโก้เรามาจำเราหนีหนีจากหนีอ่ะเราไปหนีอ่ะตัวอ่างว่าตีเนี่ยเราคนเนี้ยกูหนีเนี่ยเราเนาะตัวที่น่ารอหนีเนี่ยว่าปลาละเลยหนีเนี่ยเลยเจอลีกิโก้มีแต่เดี๋ยวมาเดี๋ยวถ้าเกิดนี่ก็มันยังจะรอไปตอนยังไม่ได้เช่าเนี่ยจอดจอดหนีเรามาไปสิไปเช่าหนีจ้าละจ้าแล้วไหนจีเรจ้าเลยเข้ามาเราเดี๋ยวถ้าเกิดนี่ไอ้นี่ไอ้ตัวมันยังจะสีดาวิสิจ้าก็สมองอ่ะเปลี่ยวไปเลย
อ๋อแล้วไหนจีอ่ะทั้งสองพี่เดี๋ยวมันเรียกอะไรลุงยูตุรุตุรุอันนั้นโอ้ที่จังทั้งสองพี่เดี๋ยวลุงเชียร์มันเป็นงานอะไรเนี่ยเดี๋ยวแล้วไหนจีเนี่ยนั่นนั่นจีเดี๋ยวจีบีมาไอเนี่ยเราตัวอะไรแล้วลุงยูไอเนี่ยจีเดี๋ยวไอเนี่ยที่เราบอกเนี่ยนั่นนั่นจีเดี๋ยวนั่นจีเดี๋ยวอ่ะอ่ะอ่ะอ่ะอ่ะอ่ะอ่ะอ่ะอ่ะอ่ะอ่ะอ่ะอ่ะอ่ะอ่ะอ่ะอ่ะอ่ะอ่ะอ่ะอ่ะอ่ะอ่ะอ่
ทำไมปีนี้อะไรเชื่อจังปีนี้อะไรไต้หวันเรียนแทนเนี่ยด้วยสิบเอ็ดสาวนี่ปุ่มยาลาเรียนรู้เลยก็ยังรู้คนเยอะไปเกิดอาจจะก็เปลี่ยนสมัยชีวิตสอนนักศึกษาคุณรู้เปล่าเนี่ยแต่มาเช้าตื่นมาบ่เลยสิบเอ็ดสาวนี่ยังได้ปีนี้ก็เนี่ยก็เทียนยาลาเลยคุณอาจจะรอเอาตอนนี้แบบวุ้นวุ้นจีนลาอย่างนี้รู้เลยจังด้วยทำไมยาลาบ่เนาะที่เรามีเงินมาที่ข้ามุจามุลู
ปีดูดีถ้าที่ได้ชาวเนี่ยเลยไต้หวันเรียนด้วยสิ่งที่เบิกก้าวเขียนอยู่ในผู้บังคับไฟเบิกก้าวที่ได้แต่งยาสีอะไรเลยสิ่งนี้ละวะ စစ်ကောင်စီရဲ့တပ်မ44ကဘူဂျီတူဦးကိုလည်းအရှင်ဖမ်းမိထားတယ်လို့လည်းပူပေါင်းတပ်ဖွဲ့တွေဘက်ကဆိုပါတယ်စစ်ကောင်စီဘက်ကတော့ဒီကနေ့တိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်လာရောမရှိသေးပါဘူးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးထိုင်းမြန်မာနယ်စပ်မဲဆောက်မြို့နီးမြန်မာဘက်မှာတော့စစ်ကောင်စီဘက်ကလူကြောင်းကနေတိုက်ခိုက်မှုတွေရှိနေကြောင်းထိုင်းသတင်းတွေမှာလည်းဖော်ပြကြပါတယ်ရ
ကျွန်တော်တို့ကတော့ဒီအချက်ကိုတုံ့ပြန်ပြောဆိုချက်တွေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရဲ့တည်ဆဲဥပဒေတွေကိုချိုးဖောက်ပြီးပြည်ပကိုတရားမဝင်ထွက်ခွာသွားလို့ဆိုတဲ့အကြောင်းပြချက်နဲ့နိုင်ငံသားအဖြစ်မှရက်စက်ခံရသူစီးရင်စစ်ကောင်စီဘက်ကဇက်တိုက်ဆိုသလိုထုတ်ပြန်နေပါလေ။ ကုလသမဂ္ဂဆိုင်ရာတာအမကြီးအပါအဝင်တန်ရုံဝန်ထမ်းတွေနေပြည်တော်အသီးသီးကဒီမိုကရေစီအရေးလှုပ်ရှားသူတချို့နိုင်ငံသားအဖြစ်ကနေရက်စဲခံရတဲ့အပေါ်နိုင်ငံသားအယုတ်ခံရတဲ့ထဲပါဝင်တဲ့အန်ယူဂျီဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကဥပဒေအရအကျုံးမွေမှုဆိုပြီးပယ်ချပါတယ်လူ့အခွင့်အရေးရှိနေတူကလည်းနိုင်ငံသားအခွင့်အရေးနဲ့မညီညွတ်တဲ့အတွက်တရားမဝင်ဘူးလို့တုံ့သက်ပါတယ်ဒီအကြောင်းကိ
ီးတဲ့နောက်ပိုင်းဆရာနာရှင်စန့်ကျင်ကန့်ကွက်ကြောင်းဆန္ဒထုတ်ဖော်တွန်းလှန်တိုက်ပွဲဝင်ခဲ့ကြတဲ့နယ်ပယ်ဆုံးအလွှာအသီးသီးကဒီမိုကရေစီအင်အားစုတွေဟာတချို့ကတော့ဖမ်းဆီးထောင်ချခံရတာရှိသလိုဘေးလွရာတိုင်းရင်းဒေသတွေအိမ်နီးချင်းနိုင်ငံတွေဘက်ခြမ်းကနယ်စပ်ဒေသတွေနဲ့ပြည်ပနိုင်ငံတွေကိုထွက်ခွာတိတ်ဆောင်ခဲ့ရသူတွေလည်းရှိပါတယ်။အဲ့ဒီထဲကမှပြည်ပထွက်ခွာသွားသူနောက်ဆရာနာရှင်စန့်ကျင်တက်ကြွလှုပ်ရှားသူတချို့ကိုနိုင်ငံသားအဖြစ်မှရက်စဲကြောင်းစစ်ကောင်စီဘက်ကနေကြေညာချက်တွေစတိုက်ထုတ်ပြန်ခဲ့ပါတယ်။ပထမဆုံးကြိမ်2022ခုနှစ်မတ်လ4ရက်နေ့မှာထုတ်ပြန်ချိန်မှာတော့ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝင်တချို့အပါအဝင်ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူနိုင်ငံသား17ဦးပါဝင်ပါတယ်။ NUG ဝင်ကြီးတွေဖြစ်တဲ့ဦးဇော်ဝေဆိုဒေါက်တာဆာဆာဦးရီမွန်ဒေါ်စင်မာအောင်ဦးလင်ကိုလက်ဦးထင်လင်းအောင်ဒေါ်ဤတင်ဆောင်မောင်နဲ့ဦးမင်းကိုနိုင်ပါဝင်ဒီမိုကရေစီရေးလှုပ်ရှားသူတချို့ပါဝင်ခဲ့တာပါ။နောက်မတ်လ9ရက်နေ့ထုတ်ပြန်ချက်မှာတော့အဆိုတော်စာအုပ်လိုက် NUG ဝန်ကြီးဒေါက်ကင်မမမျိုး CR page ကအမတ်ဒေါ်ဖြူဖြူသိန်းပါဝင်5ဦးဧပြီလ10ရက်နေ့မှာတော့ကုလသမ္မတကြီးဦးကျော်မိုးထွန်းအပါအဝင် CDN သမ္မတကြီးတွေဖြစ်တဲ့ဦးမမောင်လက်နဲ့ဦးကျော်စွာမင်းနောက်အတွင်းဝင်တွေအပါအဝင်တန်ဝင်တန်းတချို့တရုတ်ဆောင်ထောင်းအဆိုတော်ဟန်ထူးလွင်နဲ့စာရေးဆရာအမှုပညာစတဲ့ထင်ရှားကျော်ကြားသူ18ဦးနိုင်ငံသားအဖြစ်ရက်ဆဲကြောင်းကြေညာခဲ့ပါတယ်နိုင်ငံရဲ့ဒီဇယ်ဥပဒေကိုဖောက်ပြက်ကျူးလွန်ပြီးတော့မြန်မာနိုင်ငံရဲ့အကျိုးကိုထိခိုက်စေတဲ့လှုပ်ဆောင်ချက်တွေပြုလုပ်ခဲ့ကြတဲ့အတွက်ဆိုပြီး1982ခုနှစ်အမျိုးသားဥပဒေပုံမှန်68အရပုံမှန်68လုပ်ပိုင်ခွင့်ကိုကျင့်သုံးပြီးပုံမှန်16နဲ့အညီနိုင်ငံသားကနေရက်ဆဲလိုက်တဲ့ဆိုတဲ့စစ်ကောင်စီရဲ့ဆွတ်ဆဲပြောဆိုချက်ကို NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအပါအဝင်နိုင်ငံသားအဖြစ်ကနေရက်ဆဲခံရသူတွေကလက်မခံပယ်ချထားပါတယ်စစ်ကောင်စီရဲ့ဒီဒီကြိမ်ထုတ်ပြန်မှုမှာတော့စတမ်မကြီးတွေနဲ့တာဝန်နဲ့တော်တော်များများနိုင်ငံသားအဖြစ်ရက်စဲခံခဲ့ရပါတယ်။ထဲ့သွင်းကြော်ညာခြင်းကိုခံခဲ့ရတဲ့ CDN အကြမ်းမဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေဆိုင်အမေရိကန်နိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့တတိယအတွင်းဝင်ဦးကျော်စွာထွန်းကတော့သူ့ဘော်နိုင်ငံသားရုပ်တဲ့ပေါ်လက်မခံကြောင်းနဲ့စစ်ကောင်စီဘက်ကရည်ရွယ်ချက်ရှိရှိနဲ့ဆောင်ရွက်တာလို့ရှုမြင်ပါတယ်
။ရည်ရွယ်ချက်ရှိပါတယ်ရည်ရွယ်ချက်ရှိပါတယ်ဆိုတော့ကတော့တမအားဖြင့်ရင်ကြည်လိုက်မယ်ဆိုရင်ကျွန်တော်တို့ကိုနိုင်ငံသားမဟုတ်တော့ဘူးဆိုတဲ့ဟာကိုတို့ကအရင်ဆုံးနိုင်ငံတော်ကိုချပြချင်တာအတူတူကျွန်တော်တို့တမတ်တီအကြောင်းမထုံပါတော့အဲ့တော့နိုင်ငံသားမဟုတ်တဲ့ကျွန်တော်တို့ရဲ့ပေါ့နော်ဖတ်ဆိုတဲ့စကားအခွန်လိုင်းမှာကျွန်တော်တို့နိုင်ငံကိုကိုယ်စားမသိဘူးဆိုပြီးတော့တို့လှမ်းကျင်တဲ့သဘောလို့ကျွန်တော်ပြင်ပြီးတယ်ကျွန်တော်တို့2021တုန်းကလည်းထွက်လာခဲ့တဲ့အားပဲကျွန်တော်တို့အခြေခံယူပြီးကြည့်ရမှာပေါ့နော်ကျွန်တော်တို့တမတ်တီ UN မှာတမတ်တီကိုယ်စားလှယ်အနေနဲ့ငါတို့ပြီးဆက်တဲ့ရည်နိုင်ရေးတွေတော့အဆောင်ကိုကျူးပန်းခဲ့တယ်အခု2022မှာလည်းတို့ဒီ HS ကိုခြေလှမ်းတက်ဆက်လာတယ်လို့ပဲကျွန်တော်မြင်ရပါတယ်သုံးသပ်တာပြီးတယ်ပေါ့နော်နောက်တစ်ခုကပါလက်ဆိုတော့အခုတီတူနိုင်ငံသား AU တွေလို့တို့သုံးဆွဲပြီးတော့တို့ပြောတာတကယ်တကယ်အဲ့မှာဘုမတ်စခွန်မှာတို့ပြောတာအတိုင်းတစ်ပါးရဲ့အထောက်ပံ့ရယူခြင်းနောက်တော့တိုင်းတစ်ပါးကိုခုလုံခြင်းပေါ့နော်အဲ့ဒါအဥ်ရေရတကယ်တကယ်ကျွန်တော်တို့အခုဒီမှာနေနေတယ်ဆိုတော့ကျွန်တော်တို့ TPS ဆိုတာကယာယီနေထိုင်တာကျွန်တော်တို့ရဲ့လက်ရှိတန်တမန်ရဲ့ဆိုတော့ status ကိုအသိမှတ်ပြုပြီးတော့ဆက်လက်နေထိုင်ခွင့်ပေးထားတာအဲဒီသူတို့ထုတ်ပြန်တဲ့အမိန့်နဲ့သူတို့လှုပ်ဆောင်ခြင်းနဲ့တခြားလို့ပါပဲ
အခုလိုစစ်ကောင်စီဘက်ကပြည်ပမှာနိုင်ငံတာဝန်ထမ်းဆောင်ခဲ့တဲ့နိုင်ငံဝန်ထမ်းတွေအပါအဝင်ဆရာနာရှင်စက်ကြီးကြိုးပမ်းခဲ့ကြလို့ဘေးလွရာကိုတိမ်းရှောင်ခဲ့ရသူတွေကိုနိုင်ငံသားအဖြစ်ရက်ဆဲတာကတော့တရားဥပဒေနဲ့မညီပါဘူးလို့လူခွေရှင်တွေဦးမင်းလွင်ဦးကလည်းသုံးသပ်ပါတယ
်ကျွန်တော်တို့ဒီလိုမျိုးနိုင်ငံသားအဖြစ်ကနေယုံသိနေတဲ့သူတို့ကိစ္စတွေကျွန်တော်တို့ကြားနေရပါတယ်အဲ့တော့တကယ်တော့ဒီလိုမျိုးယုံသိနေတဲ့ကိစ္စတွေက တရားမဝင်ဘူးလို့ပြောလို့ရတာပေါ့နော်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ပေါ်ဒီဘုတ်ချေကောင်းပြီမှာနိုင်ငံသားတရားရဲ့အခွင့်အရေးကိုပြန်လည်ရုပ်သိမ်းလို့မရတဲ့အခွင့်အရေးတွေမှာတိုင်းသာမိဘဒေသနဲ့မွေးဖွားလာတဲ့နိုင်ငံသားကိုနိုင်ငံသားချက်ကနေရုပ်သိမ်းလို့မရဘူး။အဲတော့အခုလိုရုပ်သိမ်းနေတဲ့ဆိုတော့ကိစ္စတရားလည်းပြောမယ်ဆိုလို့ရှိရင်တော့ဥရင်နဲ့ညီမဟုတ်ဘူးလို့ပဲကျွန်တော်ပြောနိုင်ပါမယ်။တိုင်းပြည်ရဲ့ပြည်ပမှာရောက်နေတဲ့ကိစ္စတွေနေပါတယ်လို့ဒီလိုမျိုးထုတ်လိုက်လို့ရှိရင်အားရသွားမယ်နောက်ပိုင်းထွက်သွားနိုင်ထွက်မဲ့လူတွေလည်းရောသွားနိုင်တယ်ဆိုတော့ဒီလိုချင်မျိုးရှိရလို့ထင်ပါတယ်နောက်ပြီးတော့တခါကျွန်တော်တို့ဒီအစိုးရအကောင်နဲ့အခုလှုပ်ရှားနေတဲ့လှုပ်ရှားမှုကိုလည်းတနည်းတစ်ပုံရပ်တန့်သွားအောင်ဆောင်ရွက်နိုင်မယ်ဒီလိုချင်နဲ့လုပ်တယ်လို့ပဲကျွန်တော်မြင်ပါတယ
်အခုလို1982ခုနှစ်အမျိုးသားဥပဒေကိုအသုံးပြုပြီးနိုင်ငံသားဖြစ်တည်မှုနဲ့နိုင်ငံကူးလက်မှတ်ရုပ်သိမ်းပိုင်ခွင့်ရှိရေးစစ်ကောင်စီရဲ့နိုင်ငံသားအဖြစ်ရက်စဲချက်ထုတ်ပြန်ချက်အပေါ်မှာ NUG ရဲ့သမရဒူဝါလာရှိလာကလည်းဒီထုတ်ပြန်ချက်တွေဟာတရားမဝင်ကြောင်းပြောဆိုထားပါတယ်လက်ရှိမှာတော့မြန်မာနိုင်ငံတွေကပြည်ညာနဲ့တိုင်းဒေသကြီးကနေရာတချို့မှာမိသားစုဝင်တွေရဲ့အရေးအတွက်သကောင်စင်းကိုစစ်ဆေးမေးမြန်းနေတယ်လို့ဆရာနာရှင်စက်ကြီးလှုပ်ရှားသူဒီမိုကရေစီအားအစုတွေပါဝင်မြန်မာနိုင်ငံသားတချို့ဟာပြည်ပကိုဘေးလွတ်ရာတိမ်းရှောင်နိုင်ရေးအတွက်ရောအတက်မွေးဝမ်းကြောင်းအလုပ်ကိုင်ရှာဖွေနိုင်ရေးအတွက်ပါတရားဝင်ရောတရားမဝင်နီလန်းမျိုးစုံနဲ့ထွက်ခွာနေကြပါတယ်ရှင်
မဆမွန်စူးစီးတင်ပြပေးခဲ့တာပါခင်ဗျာ။ဖြူအမေရိကန်တန်ကနေတင်းကနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ဟာဗတ်တက္ကသိုလ်ကယူကရိန်းဒုက္ခသည်တွေကိုကူညီပေးမဲ့ website တည်ထောင်လိုက်တဲ့အကြောင်းကိုပြောပြချင်ပါတယ်။အမေရိကန်ဟာဗတ်တက္ကသိုလ်ကဆယ်ကျော်သက်ကျောင်းသားနှစ်ယောက်ဟာယူကရိန်းဒုက္ခသည်တွေကိုကူညီမဲ့ website လို့တည်ကြတဲ့ internet စာမျက်နှာတစ်ခုကိုဖန်တီးလိုက်ပါတယ်။ဒုက္ခသည်တွေနဲ့သူတို့ကိုနေစရာပေးလို့သူကဘာတော်ဝန်ကအင်ရှင်တွေကိုချိတ်ဆက်ပေးတဲ့ internet စာမျက်နှာဖြစ်ပါတယ်။ဥတမောင်တန်းကတင်ပြပေးပါမယ်ခင်ဗျာ။
ရုရှားကတိုက်ခိုက်နေတာကြောင့်ယူကရိန်းဒုက္ခသည်တွေဟာပိုလန်နဲ့တခြားအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးနေကြရပြီးခိုးလုံရနေရာရှာနေကြရပါတယ်။အမေရိကန်နိုင်ငံကဟာဗတ်ကျောင်းသားနှစ်ယောက်ကယူကရိန်းခိုးလုံရလို့အမည်ပေးထားတဲ့အင်တာနက်စာမျက်နှာတစ်ခုကိုဖန်တီးလိုက်ကြပါတယ်။ ukraine-tech-shelter.com ဆိုတဲ့အဲ့ဒီအင်တာနက်စာမျက်နှာဖန်တီးသူတစ်ယောက်ဖြစ်တဲ့အသက်18နှစ်အရွယ်မာကိုဘာစတင်းကအခုလိုပြောပါတယ်။
And that was built by me and my friend Avi Schiffman to help connect
the internet samena ko chano ne tangejin Avi Schiffman lo ne yak phan di ja la ba dukha de re ko lak khan lo ja de ancient paw 18000 jaw shi ba de chano lo internet samena ko win thuru ne yak ko yai the thuru ne kai nyi me ancient ne ko thuru sha nai ma de
ukraine ga thwet ji la ja de dukha de paw 4000 jaw daw bi lo ကုလသမဂ္ဂကပြောပါလေ
We have hosts in almost any country you can imagine from
တန်ကြီးတိုင်းလိုလိုမှာလက်ခံလိုကြတဲ့အင်ရှင်တွေရှိကြပါတယ် Hungary, Romania နဲ့ Poland ကနေ Canada, Australia အထိပါပဲ
Ukraine နောက်ပိုင်း League မြို့မှာတော့ရှစ်ဘေးကပြေးလာကြတဲ့ဒုက္ခသည်တွေဟာယထာနဲ့ရောက်ရှိလာကြပါတယ် Internet မှာခိုးလို့ရအင်ရှင်ကိုရှာကြတဲ့အခါဒုက္ခသည်တွေကအရင်ဥစွာရှာဖွေပြီးဆက်သွယ်ကြရတာပါတမျိုးကြနီလန်ကတော့တတိယအဖွဲ့စည်းတရားကလက်ခံမဲ့အင်ရှင်ကိုရှာဖွေပေးရတာဖြစ်ပါလေ။အသက်19နှစ်အရွယ်ဟာဗတ်ကျောင်းသားအေဗီရှစ်မန်ဟာဆက်ဒီဂိုမြို့မှာရုရှားကျူးကျော်မှုစတင်ဆန္ဒပြပွဲကိုပါဝင်ခဲ့တာကအခုလိုကူညီဖို့အကြံရခဲ့ပါတယ်။အရင်တုန်းကလည်းသူကကိုဗစ်ဖြစ်သူကိုခြေအားကောက်နိုင်တဲ့အင်တာနက်စာမျက်နှာတစ်ခုလုပ်ခဲ့ဘူးပါတယ်။သူကအခုလိုပြောပါတယ
်။the skills to make websites and apps and
internet စာမျက်နှာတွေနဲ့ application တွေကိုလုပ်နိုင်တဲ့နည်းပညာပိုင်းဆိုင်ရာကျွမ်းကျင်မှုကျွန်တော်မှာရှိပါတယ်။ဒီတော့ San Diego မြို့ပေါ်ကလူရာပေါင်းအနည်းငယ်ထက်မကတဲ့တကဘာလုံးအတိုင်းအတာအဖြစ်ကျွန်တော်လုပ်ပေးနိုင်တယ်လို့မြင်လာပါတယ
်။နိုင်ငံမှာတော့ပိုလန်နိုင်ငံကဒုက္ခသည်တွေဟာ ferry တင်းမောနဲ့ရောက်လာကြပါတယ်။သူတို့ကိုစေနှံ့ဝန်ထမ်းလူအားပေးတွေကကြိုဆိုကြပြီးလိုအပ်မဲ့ပစ္စည်းတွေသတင်းချက်လက်တွေပေးကြပါတယ်။ Sweden ကအင်ရှင်Richard Nijarov ဟာလူစနီးနဲ့အတူတင်မောစိမ့်နဲ့ကာခီနှစ်နာရီခွဲအကွာမှာနေထိုင်တာပါ။ယူကရိန်းဒုက္ခသည်တွေကိုကူညီလိုချင်ပါယူကရိန်းခိုးလို့ရအင်တာနက်စာမျက်နှာကိုတွေ့ရှိပြီးစည်ရင်းပေးထားလိုက်ပါတယ်။သူကအခုလိုပြောပါတယ်
။ So first we sign up
တန်ယုံမှာပထမကျွန်တော်တို့စည်ရင်းပေးထားပါတယ်။ပြီးတော့ Ukraine Take Shelter စာမျက်နှာကိုတော့တွေ့ပြီးအင်ရှင်အဖြစ်စည်ရင်းတင်ထားလိုက်ပါတယ်။နောက်တစ်နေ့မနေ့မှာ Oksana C ကသူတို့အတွက်နေရာရှိပါသလားလို့မေးလာတယ်ဗျသူတမီးနဲ့ကြောင်တကောင်တွေ့ပ
ါမိကြတော့အတူထိုက်ပြီးအောက်ဆာနာကလည်းအခုလိုပြောပြပါဗျာ
I was surprised
အသက်45နှစ်အရွယ်အောက်ဆာနာဖန်စီဘာဟာ
ဆက်ရှင်နေသမီးရှင်းနေအရွယ်ကြောင့်တော့မယ်မိကြောင့်တော့အိမ်မှာနေခွင့်ရသွားဖြစ်ပါတယ်မကြဘူးလို့မိကြောင့်ကခုလိုပြောပါတယ်ဒီ အင်းရှင်တို့အတွက်လည်းဒုက္ခတွေရဲ့သတင်းချက်လက်တွေကိုရအောင်စီစဉ်ပေးထားပါတယ်ရဲကိုဆက်သွယ်ရမယ့်ချက်လက်တွေကိုလည်းစာမျက်နှာမှာဖော်ပြထားပါတယ်ဒုက္ခတဲ့ဖရန်စီဘာဟာဆွီဒင်နိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတရားဝင်ရေးရှင်နေထိုင်ခွင့်ရဖို့ကြိုးစားရအောင်ပါဒါကိုကူညီဖို့ကအင်းရှင်မိကြားရောက်ရဲ့နောက်ထပ်အစီအစဉ်ဖြစ်ပါတယ်ဆွီဒင်လူဝင်မှုကြီးကြပ်ရေးဌာနရဲ့ အိတ်ဆိုင်ဒေါ်လာ900သုံးပြုခဲ့ပြီးပါပြီဆက်သွားနိုင်မှုအတွက်ငွေကြေးအခက်အခဲရှိနေပါတယ်။အရာဘီအန်ဘီနဲ့ဘာဘူလိုအခန်းငါကုမ္ပဏီကြီးတွေကုလသမဂ္ဂဒုက္ခသည်ဆိုင်ရာမှာမင်းကြီးယုံကတာဝန်ရှိသူတွေနဲ့တွေ့ဆုံနိုင်အောင်လုပ်နေတယ်လို့ရှစ်မန်းကပြောပါတယ်။အခုလိုအင်တာနက်ဆာမျက်နှာဟာယူကရိန်းဓမ္မမုတ်ကမ္ဘာတနည်းရာကပဋိပက္ခတွေကြောင့်ဒုက္ခရောက်နေသူတွေကိုကူညီရမှာ
ဥတမောင်တန်းတင်ပြပေးခဲ့တာပါခင်ဗျ။ယူအမေရိကန်တန်ခါတနင်္ဂနွေညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေတဲ့တိရိလင်္ကာနိုင်ငံကအခြေအနေကိုကြည့်ကြရအောင်ပါ။တိရိလင်္ကာနိုင်ငံမှာလျှက်စင်ပြီးပြတ်တာ၊ဆေးဝါးအစားအသောက်နဲ့တခြားလိုအပ်တဲ့ပစ္စည်းတွေရှားပါးလာနေတာကြောင့်တိရိလင်္ကာဆေးရုံတွေမှာလည်းဆေးဝါးပြတ်လတ်မှုတွေရင်ဆိုင်နေကြပါတယ်။ဒီလိုတန်းပြည်ရဲ့စီးပွားရေးအကျပ်အတည်းကိုဖြည့်ဆင်းပေးဖို့အစိုးရကိုတောင်းဆိုတဲ့ဆန္ဒပြပွဲတွေလည်းရှိနေပါတယ်။ဒီကြောင့် Riders String ဆောင်ပါကိုအခြေခံပြီးအလိမ္မာကပြောပြပေးမှာပါခင်ဗျာ။
တိရိလင်္ကာနိုင်ငံမှာဆယ်စုနှစ်အတွင်းမကြုံကြဘူးဆိုးရွားလာတဲ့စီးပွားရေးအကျပ်တဲတွေပေါ်ပေါက်နေတာကြောင့်စီးပွားရေးမြို့တော်ဖြစ်တဲ့ကိုလံဘိုကဆေးရုံတွေမှာမရှိမဖြစ်လိုအပ်တဲ့ဆေးဝါးပြက်လက်မှုတွေကြုံနေရပါတယ်။ဧပြီလ၁ရက်နေ့တောက်ကြနေ့မှာတိရိလင်္ကာသမ္မတဂိုတာဘာယာရာဂျပက္ခါကနိုင်ငံမှာအရေးပေါ်အခြေအနေကျင်းပခဲ့ပါတယ်။ဒါပေမဲ့လည်းသူ့ကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေ၅ရက်မြောက်ရှိလာပြီးအာဏာရညွန်ပေါင်းအဖွဲ့ကနေလွှတ်တော်အမတ်အများပြားနှုတ်ထွက်သွားတာကြောင့်လူနည်းစုအစိုးရဖြစ်သွားပြီးတဲ့နောက်ဧပြီလ5ရက်နေ့နောက်ပိုင်းမှာနိုင်ငံရဲ့အရေးပေါ်အခြေအနေကျင်းပချက်ကိုတိရိလင်္ကာသမ္မတကပြန်ရုပ်သိမ်းခဲ့ပါတယ်။တိရိလင်္ကာမှာစားတောက်ကုန်၊ရောင်စားစီ၊လျှက်စစ်ကြအားဆေးဝါးနဲ့တခြားမရှိမဖြစ်နေစဉ်သုံးပစ္စည်းတွေပြက်လက်နေတာသတင်းပတ်အတော်ကြာနေပြီးဒါဟာကျန်းမာရေးစနစ်တစ်ခုလုံးကိုပြိုလဲသွားစေနိုင်တယ်လို့ဆရာဝန်တွေကဆိုပါတယ်။ဒီလိုအကြတဲ့တွေကြကပဲပြည်သူတွေဟာစေကုသမှုခံယူဖို့နဲ့လိုအပ်တဲ့စေဝါတွေရဖို့စေယုံတွေရှိမှဆောင်ဆိုင်နေကြပါတယ်။
Even the hospital general things
စေယုံတွေမှာတောင်းစေဝါပစ္စည်းတွေတော်တော်များများမရှိတော့ဘူး။တခြားလုပ်ငန်းလက်ပတ်မှုတွေနဲ့ပတ်သက်ပြီးတော့လည်းအလုံးစိတ်ပျက်စရာပါပဲဗျာ။နောက်လူနာတွေအတွက်အစားတောက်ကအစားအခက်ခဲတွေရှိတယ်လို့လည်းကျွန်တော်ကြားတယ်။စောင့်ဝင်နေအရန်ကိုခက်ခဲနေကြတာပါ။
ဒီလိုနိုင်ငံရဲ့လက်ရှိအခြေအနေတွေကြောင့်ဟိုတယ်လုပ်ငန်းနဲ့ဆက်ဆက်လုပ်ကိုင်သူတွေရဲ့လုပ်ငန်းတွေဟာလည်းစိုးစိုးရွားရွားထိခိုက်လို့နေပါတယ
် One main reason being is because of the current ongoing power cuts the
အဓိကအကြောင်းရင်းကတော့လုံစာစီနဲ့တခြားမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေရှားပါတာမိပြတ်တာတွေကကျွန်တော်တို့ဟိုတယ်လုပ်ငန်းကိုတော်တော်လေးထိခိုက်တယ်ဆိုတော့နိုင်ငံသားခီးသွဲဧည့်သည်တွေအတွက်ဒီအချက်တွေကအရေးကြီးတယ်လေအထူးသဖြင့်အိန္ဒိယဧည့်သည်တွေပေါ့ကျွန်တော်တို့ဟိုတယ်မှာတော်တော်ကြီးတဲ့အိန္ဒိယဈေးတစ်ခုရှိတယ်လေဒီဈေးကနာမည်အကြီးဆုံးဈေး၅ခုတည်းကတခုပါအခုလိုအချိန်နေနဲ့ဧည့်သည်တွေလည်းမလာတော့ပါဘူးဗျာ
နိုင်ငံတော်မျိုးရွာတွေမှာစက်ကြီးဆန္ဒပြမှုတွေတိုးလာနေပြီးနိုင်ငံရဲ့စီးပွားရေးအကျပ်တဲတွေကိုကင်ွယ်ဖြည့်ရှင်ဖို့သမ္မတရာဂျပက္ခါပြက်ကွက်နေခဲ့ပါတယ်တိရိလင်္ကာသမ္မတဟာနိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF နဲ့ဒီလထဲမှာချင်းငွေကိစ္စဆွေးနွေးဖို့စီစဉ်ထားပြီးဒီအရေးကြီးတဲ့ဆွေးနွေးပွဲမတိုင်ခင်မှာပဲသူ့ရဲ့ဗန္ဒာရေးဝန်ကြီးဟာယာဒူခတ်အပီတရက်အကြာမှာယာဒူကနေနှုတ်ထွက်ခဲ့တာပါသမရရာဂျပက္ခါရဲ့အစိုးရအဖွဲ့ကိုဧပြီလ၄ရက်နေ့ကဖျက်သိမ်းခဲ့ပြီးအာဏာရပါတီတွေနဲ့အတိုက်ခံပါတီတွေကပယ်ချခဲ့တဲ့ညီညွတ်သောအစိုးရတရက်ဖွဲ့ဖို့ကြိုးစားခဲ့တာပါ။ဒါအပြင်နိုင်ငံရဲ့ရန်ပုံငွေနှေးပါလို့နေတာကြောင့်တိရိလင်္ကာတန်ယုံတချို့ကိုလည်းယာယီပိတ်လိုက်ရပါတယ်ရှင်။ကျမအလိမ္မာပါ။အ
လိမ္မာတင်ပြပေးခဲ့တာပါခင်ဗျာ။ဗီအိုအမေရိကန်တန်ကတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေထုတ်လွှင့်ပေးနေတာပါ။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမယ်ခင်ဗျာ။
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိန်ဆနားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် UE Flux application ကိုဒေါင်းလုဒ်ရယူပါ
တော်ရရှိတဲ့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငင်းလူနဲ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝင်မှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်မပေးစာများကန္တာတင်းတဲ့ကတုတ္တအစီအစဉ်နဲ့ထူးခြားစံပြတင်းများစတဲ့အပတ်စဉ်ကန္တာတွေကိုတင်ဆက်ပေးသွားမှာပါပထမအဦးဆုံးတော့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်နဲ့စပါမယ်ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်လူ့အခွင့်အရေးချိုးဖောက်သူတွေကိုတာဝန်ခံမှုရှိရှိအေးအေးနိုင်ဖို့လိုအပ်နေပြီဆိုတဲ့အကြောင်းဆွေးနွေးတင်ပြမှာပါ။မအင်ဂျင်နီကကူညီတင်ဆက်ပေးထားပါရခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင့်ကွင်းကန္တာကနေလူ့အခွင့်အရေးသူဖောက်သူတွေကိုတာဝန်ခံမှုရှိရှိအရေးယူနိုင်ဖို့လိုအပ်နေပြီဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါဘူး။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဟာမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်တရက်ကို AB လတရက်နေ့ကချမှတ်ခဲ့တယ်လို့သိရပါတယ်။စစ်ကောင်စီအနေနဲ့မြန်မာပြည်သူတွေပေါ်အကြမ်းဖက်ဖိနှိပ်နေတာတွေကိုအပြင်းထန်ဆုံးရှုတ်ချလိုက်ပြီးအတိတ်နဲ့ပြစ်ဆုတ်ပံမှာစစ်တပ်ကကျူးလွန်ခဲ့တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံမှုရှိရှိအရေးယူဖို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ဒီဆုံးဖြတ်ချက်ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကကြိုဆိုလိုက်ပြီးမြန်မာစစ်ကောင်စီကတော့ပယ်ချခဲ့ပါတယ်လို့ VOA မြန်မာပိုင်းအစီအစဉ်က AB လ9ရက်နေ့မှာထုတ်လွှင့်ခဲ့ပါတယ်။တိုက်တိုက်ဆိုင်ဆိုင်မှာပဲကုလသမဂ္ဂလူ့ခွင့်ရေးကောင်စီကမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်ထွက်ပေါ်လာချိန်မှာပဲရန်ကုန်တိုင်းအလုံမြို့နယ်မှာစစ်ကောင်စီတပ်ကအသက်၄နှစ်အရွယ်ကလေးငယ်ကိုမူကြိုကြောင်းတွင်ဝင်ရောက်ဖမ်းဆီးတဲ့တရင်တစ်ခုထွက်ပေါ်လာပါတယ်။ဒီသတင်းကို BBC သတင်းဌာနက AB လ9ရက်နေ့မှာအခုလိုဖော်ပြပါဗျ။ပြီးခဲ့တဲ့ AB 9ရက်နေ့ကအလုံမြို့နယ်အတွင်းမှာမူကြိုကြောင်းတစ်ခုကိုစစ်ကောင်စီတပ်တွေအရက်ဝတ်နဲ့ဝင်ရောက်ပြီးအသက်၄နှစ်အရွယ်မောင်တန့်ဖုံးဝီရန်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ကလေးငယ်ရဲ့မိသားစုဝင်တွေနဲ့နှီးဆက်သူတွေကပြောပါဗျ။ PDF ကိုထောက်ပံ့တယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ကလေးငယ်ရဲ့မိခင်ဖြစ်သူကိုစစ်ကောင်စီတပ်တွေကရှာဖွေနေတာဖြစ်ပြီးအဲ့ဒီနေ့မှာပဲအလုံမြို့နယ်နေအိမ်မှာမိခင်ကိုဖမ်းဆီးလိုက်တယ်လို့ကလေးငယ်ကိုလည်းမူကြိုကြောင်းမှာသွားဖမ်းတာဖြစ်တယ်လို့ဆိုပါတယ်
။ဘာကြောင့်များလင်းတဲ့အရွယ်ကလေးငယ်တဦးကိုမူကြိုကြောင်းအထိလိုက်ဖမ်းရတာပါလဲ။မိခင်ဖြစ်သူက PDF ကိုထောက်ပံ့လို့ဖမ်းနေဆိုရင်လေမိခင်နဲ့ပဲဆိုင်ပါတယ်။မိခင်ကိုပဲဖမ်းရမှာပါ။လူမမယ်အရွယ်ကလေးငယ်နဲ့ဘလို့မှမသက်ဆိုင်ပါဘူး။လုံးဝမဖြစ်တဲ့ကိစ္စပါ။ဘလို့ပဲဖြစ်ဖြစ်ဒီလောက်ရဟာအလွန်ဆိုးရွားတဲ့လောက်ရဖြစ်တယ်လို့လူခွေရေးချိုးဖောက်မှုတစ်ခုလည်းဖြစ်ပါတယ်။ဒီလောက်ရဟာဥပဒေတွေကိုချိုးဖောက်ရာရောက်တယ်လို့ကိုကျင်းစာတရားကင်းမဲ့တဲ့လောက်ရလည်းဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ကလေးတငယ်အခွင့်အရေးများဆိုင်ရာကုလသမဂ္ဂကွန်ဗင်းရှင်းကို1992ခုနှစ်ဩဂုတ်လ15ရက်နေ့မှာအဖွဲ့ဝင်ဖြစ်အတည်ပြုပါဝင်ခဲ့ပြီးနိုင်ငံပေါင်း140နှစ်အတူလက်မှတ်ရေးထိုးပါဝင်ခဲ့တာပါ။ဒါပြင်2012ခုနှစ်ဖေဖော်ဝါရီလ18ရက်နေ့နဲ့2019ခုနှစ်စက်တင်ဘာလ28ရက်နေ့မှာလည်းကလေးတငယ်အခွင့်အရေးများဆိုင်ရာကုလသမဂ္ဂစာချုပ်ရဲ့နောက်ဆက်တွဲစာချုပ်တွေကပါလက်မှတ်ထိုးခဲ့တဲ့နိုင်ငံတနိုင်ငံဖြစ်ပါတယ်။သဘောတူစာချုပ်ပါအပိုက်19မှာနိုင်ငံအဖွဲ့အစည်းများကကလေးများကိုရုပ်ပိုင်းဆိုင်ရာသို့မဟုတ်စိတ်ပိုင်းဆိုင်ရာအကြမ်းဖက်မှုများမှကာကွယ်ရန်တင်လျော်သောတရားဥပဒေပြဋ္ဌာန်းသည့်စီမံခန့်ခွဲအုပ်ချုပ်ခြင်းနှင့်ဆိုင်တဲ့လူမှုရေးနှင့်ပညာရေးအရေးယူဆောင်ရွက်ချက်များဆောင်ရွက်ရမည်ဟုဖော်ပြထားတာပါ။ကလေးတငယ်အခွင့်အရေးသဘောတူစာချုပ်မှာအခန်းပေါင်း54ခန်းပါရှိပါတယ်။အခန်း35မှာတော့ကလေးတွေကိုပြန်ပေးဆွဲတာ၊အယောင်းဝယ်လုပ်တာ၊နိုင်ငံတနိုင်ငံကနေတနိုင်ငံပို့လိုက်တာတွေကိုအစိုးရတွေကကာကွယ်ရမှာဖြစ်ပါတယ်လို့ဖော်ပြထားပါတယ်။
မြန်မာနိုင်ငံအနေနဲ့ကလေးသူငယ်အခွင့်အရေးသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးထားသလိုမြန်မာနိုင်ငံမှာလည်းပြည်တော်စုလွှတ်တော်ကနေကလေးသူငယ်အခွင့်အရေးများဆိုင်ရာဥပဒေကို2019ခုနှစ်ဇူလိုင်23ရက်နေ့ကအတည်ပြုပြဋ္ဌာန်းထားပြီးဖြစ်ပါတယ်။ အဆိုပါဥပဒေရဲ့အခန်းကွန်အပိုက်ဆက်ကိုဓာတ်ရင်ကောက်မှာကလေးသူငယ်တိုင်းဂုံတိတ်ကပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်ခွင့်နှင့်လုံခြုံမှုကိုအကြောင်းမဲ့ထိပါခြင်းမခံရစေရန်ဥပဒေနှင့်အညီကာကွယ်စောင့်ရှောက်ပိုင်ခွင့်ရှိသည်ဒါအပြင်ကလေးသူငယ်အပေါ်အကြံဖက်မှုမှကာကွယ်စောင့်ရှောက်ခြင်းဆိုတဲ့အခန်းဆက်၆ရဲ့အပိုက်၅၆မှာမိသူများကလေးသူငယ်အပေါ်တနည်းနည်းဖြင့်နိမ့်နာဆု
ပြုလုပ်ရလို့အတိလင်းပေါ်ပြထားပါတယ်ကလေးသူငယ်အကွန်ရေးများဆိုင်ရာဥပဒေမှာကလေးဆိုတာအသက်17နှစ်မပြည့်သေးသူကိုဆိုလိုတယ်လို့အဓိပ္ပာယ်ဖွင့်ဆိုထားပါတယ်။ဒါပြင်အခန်း21အပိုက်86မှာအသက်17နှစ်မပြည့်သေးတဲ့ကလေးတငယ်ရဲ့ပြုလုပ်မှုဟာတင့်မှုမမြောက်စေရလို့ပြဌာန်းထားပါတယ်။ကလေးငယ်တွေကို ရုပ်ပိုင်းမပြောနဲ့စိတ်ပိုင်းဆိုင်ရာအကြံဖတ်မှုတွေကိုတော့မလုပ်ရဘူးလို့အသေးချာတောင်းပြထားပါတယ်။ဒါကြောင့်လေးနှစ်ဆိုတဲ့အရွယ်ဟာငယ်လို့နဲ့အရွယ်ဖြစ်သလိုအကယ်၍ပြစ်မှုကျူးလွန်ခဲ့ရင်တော့ကလေးတငယ်အခွင့်အရေးအရကင်းလို့ခွင့်ရကိုရမှာဖြစ်ပါတယ်။စစ်ကောင်စီအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်စေရင်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့လူခွင့်ရေးကောင်စီဆုံးဖြတ် ေဝင်ကြီးဦးအောင်မျိုးမင်းက VOA ကိုအခုလိုပြောပါတယ
် NUG အနေနဲ့ကတော့ခုနပြောခဲ့တဲ့အဖြစ်အပျက်တွေကိုကဘာကသိအောင်စနစ်တကျမှတ်တမ်းတင်တာကျွန်တော်လုပ်ဆောင်ပါတယ်မှတ်တမ်းတင်ပြီးတော့အခုဆိုလို့ရှိရင်ကုလသမဂ္ဂကဟိုဆုံးဖြတ်ချက်ဒီထွက်လာအယူခွေဆိုင်ရာဆုံးဖြတ်ချက်ထွက်လာအောင်လည်းကျွန်တော်တို့တိုက်တွန်းနေပါတယ်ဒီအောင်လည်းမပြီးသေးပါဘူးဒီမှာပါဝင်တဲ့ဆုံးဖြတ်ချက်တွေမှာအကြမ်းဖက်ရှိကောင်စီကိုလက်နက်ပိတ်ဆို့မှုတွေရက်တံမှုစီးပွားရေးပိတ်ဆို့ရေးယူမှုတွေလှုပ်ဆောင်ဖို့တစ်ချိန်တည်းမှာကျူးလွန်တဲ့စစ်ရာဇဝေးဘောင်းရှိကောင်ဆောင်တွေကိုအရေးယူနိုင်မှုအတွက်ဆက်လက်ပြီးတော့တောင်းအားပေးပြီးတော့လှုပ်ဆောင်တော့မှာဖြစ်တယ်
စစ်ကောင်စီအနေနဲ့ကုလသမဂ္ဂရဲ့သဘောတူစာချုပ်တွေအတည်ပြုပြဋ္ဌာန်းထားတဲ့ဥပဒေတွေကိုလစ်လျူရှုကာလူ့권ရှုဖောက်မှုတွေကျူးလွန်နေတာကိုတွေ့နေရပါတယ်။ရန်ကုန်တမြို့ထဲမှာကိုဖမ်းဆီးထားတဲ့အထက်မှာကလေးသူငယ်300ပါဝင်ပြီးတေတံပေးခံထားရတဲ့အထက်မှာအသက်18နှစ်မပြည့်သေးတဲ့ကလေးငယ်2ဦးပါဝင်တယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့စာရင်းတွေအရသိရပါတယ်။အခုလိုကလေးသူငယ်အခွင့်အရေးတွေချိုးဖောက်နေတဲ့စစ်ကောင်စီရဲ့လှုပ်ရက်တွေကိုတားဆီးနိုင်ဖို့ဆိုရင်ကုလသမဂ္ဂလူ့ခွင့်ကောင်စီရဲ့ဆုံးဖြတ်ချက်မှာဖော်ပြထားသလိုအတိတ်နဲ့ပြစ်ဆုတ်ပံမှာစစ်တပ်ကကျူးလွန်ခဲ့တဲ့လူ့ခွင့်ချိုးဖောက်မှုတွေကိုတာဝန်ခံမှုရှိရှိအရေးယူနိုင်ဖို့လိုအပ်မှာဖြစ်ကြောင်းပါခင်ဗျာ
ပြည်သွင်းနိုင်စီစဉ်တင်ဆက်ပြီးတော့မအင်ဂျင်နိုင်ကူညီတင်ဆက်ပေးခဲ့တဲ့ကမ္ဘာမြေမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြကြတာပါခင်ဗျာခုဆက်ပြီးတော့မြန်မာပြည်မှပေးစာများကဏ္ဍကိုတင်ပြပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပါခင်ဗျာ
ရှင်ပြည်တော်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေတွေနဲ့စာချင်ပါတယ်အေးဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOA တရင်းများအတွက်ကျေးဇူးပါတဲ့နှင်းစီတပွင့်နဲ့စာရိုလေးရေးလာပါတယ်အဟောဒါဆိုတဲ့တော်ရရှင်ကတော့လေလိုင်းကလေတံတွေနားထောင်လာတာစပင်းတွေတောင်ဖြူလာပါပြီတဲ့ဟုတ်ကဲ့နားထောင်တာနှစ်တည်ကြာပြီးတော့အသက်ရွယ်ကြီးလာပြီးတော့စပင်းတွေဖြူလာတာလားဒါမှမဟုတ်နားထောင်ရင်းနဲ့တရင်းတွေကအုံနောက်စားလို့စပင်းတွေများဖြူလာလားကာလရှည်ကြာနားထောင်လာရလို့ဆိုလိုတယ်ထင်ပါရဲ့နော်ဦးဆောင်ဝေဆိုတဲ့တော်ရရှင်ကလည်းမင်္ဂလာညချမ်းမာ view ရေးတဲ့ဆစ်ဆောင်ပြည်သူတွေဘေးရန်ကင်းကြပါစေမြမအရေးကုလနဲ့ ICC အမြဲဆုံးအကူအညီပေးကြပါအမေစုချမ်းမာပါစေအရေးတော်ပုံအောင်ရမည်တဲ့ဦးဆောင်ဝေဆုတွေအများကြီးတောင်းလာပါတယ်ဟုတ်ကဲ့ပါဒီလိုသတင်းတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်တော်ရရှင်တယောက်ရှင်လိုင်းဆိုတဲ့တော်ရရှင်ကတော့ view ရေးပြည်သူရေးတဲ့အတန်းတွေကိုနားထောင်ပေးပါနားလည်ပေးပါ တစ်ချိန်ကစိတ်ဝင်စားခဲ့ပါဘူးဒီသတင်းနဲ့အခုတော့ပြက်ပြက်တသာရက်တီးပြပါနော်တိတ်ဆုံးသွားတဲ့သူတွေအပြစ်မဲ့ပြည်သူတွေမိဘတိုင်းချစ်မြတ်လို့ရတဲ့ရင်သွေးငယ်ကလေးတွေကဆုံးရှုံးရတာမိဘတိုင်းရင်ကွဲယူကျုံမရဖြစ်ရပါတယ်တဲ့ရှင်လိုင်းဆိုတဲ့တရာရှင်ရေးလာတာဖြစ်ပါတယ်ဟုတ်ကဲ့ပါမြန်မာနိုင်ငံမှာရောကမ္ဘာမှာရောသတင်းတွေကကြီးရမြင်ရတာစိတ်ထဲမကောင်းစရာများပါတယ်နော်နောက်ထပ်တော်ရရှင်ကလည်းအခုလိုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပဲရေးလာတာပါဇဝေနောင်လို့တော့အတန်ထွက်မဲ့ထင်ပါတယ်အင်ကိုပြန်ဖို့လည်းအခက်ကြုံနေပါပြီပြည်သူတွေအတွက်အာဏာသိမ်းစင်ပြီးကစားလို့အရာရာအဆင်မပြေတော့ပါဘူးနိုင်ငံသားမှမြန်မာနဲ့အိမ်နီးချင်းထိုင်းကစီးပွားရေးအဆင်ပြေတယ်မလားဘာမှဆိုထိုင်းထုတ်လို့ခြင်းနေအခုတော့ဈေးကိုနှစ်ဆလောက်တက်နေတာတိုင်းပြည်အုပ်ချုပ်နေတဲ့မင်းကပြည်သူတွေကိုကိုခြင်းမဆာလို့ပါတဲ့သူကလည်းသူကြုံတွေ့နေရတဲ့အခက်အခဲစင်းတွေကိုရေးလာပါရဲ့ရှင်အခုဆိုရင်နှစ်တကူကနေလို့တကြံအောင်ကြတော့မှာပါနော်တကြီးစကြပြောရရင်တော့2021မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ကြားတဲ့ဒုတိယမြောက်တကြံပဲဖြစ်ပါရင်ကိုဗစ်ကရောဂါနှစ်နေပါဆက်ပြီးတော့ရည်မဲရှင်တော့အားလုံးလွတ်လွတ်လပ်လပ်မပျော့ပါရတာ3နှစ်ပြည့်မြောက်တဲ့တကြံလည်းဖြစ်ပါရဲ့ရှင်မရုစီကိုစာရေးနေကြတော့ရှင်တရက်ကတော့ view ရဲ့အစီအစဉ်တစ်ခုကြောင်းလဲရေးရင်းနဲ့ဖနစ်ကသူကြုံတွေ့နေရတဲ့ဒီတဲ့ချံကိုတွေ့အဖြစ်ပြက်တစ်ခုကိုလဲစာရေးပြလာပါပြီ
။ဒေါခင်မျိုးသက်ရဲ့ဤပညာကဏ္ဍမှာလေရင်အသေးစားလေးနဲ့ကဘာပတ်ခဲ့တဲ့မိန်းကလေးရဲ့အသွားခရီးစဉ်ရောအပြန်ခရီးစဉ်မှာတင်ပြပေးခဲ့တဲ့အတွက်အထူးကိုကျေးဇူးတင်နေပါတယ်။ဒေါခင်မျိုးသက်ရော view ရောကျေးဇူးပါနော်။ဒါနဲ့တဲ့ချံပြန်ရောက်လာပြန်ပါပြီ view ရေ2021တချံတဲ့နေ့ရဲ့အဖြစ်ဆိုးလို့ပြောလို့ရတဲ့ရိုင်းဆိုင်တဲ့လုံရမျိုးနဲ့ကျမကိုတိုက်ရိုက်တိုက်ခိုက်ခဲ့တာကိုကျမအတွက်နဲ့မိသားစုကိုထိခိုက်မှာစိတ်ပူမိတာနဲ့ပဲအခုချိန်ထိခက်ခဲနေရပါတယ်။စာဖို့ရတာလည်းနာမည်ဝှက်ခိုင်းနေရပါတယ်။2021တချံတဲ့နေ့3နာရီတိုင်းပြည်ကမင်းမဲ့သလိုဖြစ်နေပြီးတောချောင်တွေကမြူးမြူးပျော်ပါကျမအိမ်ကိုတိတ်ဆိတ်ရပါမလားဆိုပြီးရဲရဲတင်းတင်းရန်လာလို့တဲ့သူကသာသနာရေးဦးစီးမှုဆိုတဲ့လူအခုချက်ချင်းစောင့်မောက်ဖွင့်ထားတဲ့နေရာမှာလိုက်ကြရမယ်တဲ့။သူရာလူနဲ့သူအစင်တန်းကိုသူ့အနေနဲ့အတော်ကိုမြင်မာနေတယ်လို့ဒီလူအထင်ရောက်နေမှာစိုးလွန်ပါတယ် VOE ရဲ့ကျမတို့မြန်မာနိုင်ငံသားတွေဟာညီညွတ်ချင်းသည်အင်အားဆိုတာကိုသိသောအခါကြမှာများရနိုင်ကြပါမလဲ VOE ရဲ့
တကယ်မှသူကိုယ်တိုင်ကြုံတွေ့နေရတာပါဆိုပြီးတော့ကျမတို့စီစာရေးနေကြတော့ရှင်ရေးပြီးတော့သူ့ရဲ့အတွေ့အကြုံကိုဝေမျှလာတာဖြစ်ပါရဲ့ရှင်ယူကရိန်းနိုင်ငံမှာရုရှားကျူးကျော်စစ်ဖြစ်လာခဲ့တာသတင်း6ပတ်ကျော်အောင်ကြာခဲ့ပါပြီနော်ယူကရိန်းနိုင်ငံကရဲသားပြည်သူတွေတိုက်ခိုက်ခံရတဲ့သတင်းတွေနဲ့နေစဉ်လိုကြားနေရတာအတော်ကိုစိတ်ထိခိုက်စရာကောင်းပါတယ်ဒီယူကရိန်းနိုင်ငံကကျူးကျော်စစ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းတွေတချို့ရဲ့မှတ်ချက်လေးတွေကိုလည်းနည်းနည်းဝေမျှပေးသွားချင်ပါတယ်ဂျွန်ဂျာဆိုတဲ့သတင်းရှင်ကဒီယူကရိန်းကရုရှားကျူးကျော်စစ်စစ်ပွဲကြီးပို့ပြီးတော့ကျေပြန့်သွားမှာကိုနိုင်ငံတကာကကြောက်ပြီးတော့ငြိမ်နေလိုက်လေရုရှားကယူကရိန်းပြီးသွားရင်နောက်ထပ်ခြေလှမ်းတွေလှမ်းလာအောင်မယ်ဆိုပြီးတော့သတိပေးလာပါဘူး။ဥဆိုးဆိုတဲ့သရရှင်ကတော့ဒီယူကရိန်းနိုင်ငံကရုရှားကျူးကျော်စစ်နဲ့ပတ်သက်ပြီးတော့ဒီစစ်ပွဲကြီးဘလို့အဆုံးသတ်မလဲဆိုပြီးကျွန်တော်တို့တင်ဆက်ပေးခဲ့တဲ့ပုံပြရုပ်သံသတင်းနဲ့ပတ်သက်ပြီးတော့သူရဲ့ဒီသတင်းပေါ်မှာသူရဲ့ထင်မြင်ယူဆချက်ကိုရေးလာပါပြီ။အဲ့ဒီချိန်မှာပြောထားတာကရုရှားကိုတရုတ်ကဖြောင်းပြရင်တော့ဒီစစ်ပွဲကြီးကဒီတန်တမန်ရင်းနှီးနဲ့ဖြည့်ရှင်းလို့ရမယ်လို့ပြောထားတာပါ။ဒီမှာတော့ရှင်ဥဆိုးကဘရမရုရှားကိုတရုတ်ကဖြောင်းပြမှာမဟုတ်ပါဘူးတဲ့။ကဘာစက်ကုံမှာလူမိုက်အားပင်နာမည်လဲအပြစ်မခံခြင်းမင်းသူကိုယ်တိုင်ကထိုင်ဝမ်ကိုတိုက်ခိုက်တိမ့်ပိုက်ချင်နေတာဖြစ်လို့ပါတဲ့။ကိုယ့်ရဲ့ပြည်သူတွေရင်းမြစ်နီမှာတန်ခါနဲ့တိုက်ခိုက်တာကွန်မြူနီတီရုတ်အစိုးရအဖြစ်နာမည်ပြတ်ထားပြီးသားပါဆိုပြီးတော့ရှင်ရှင်းလာပါလိမ့်။ဒါနဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သတင်းရှင်တချို့ရဲ့စာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်ရှင်။မြန်မာပြည်သားတွေကို view site ပေးပါလေးစားရပါတော့ view ရေးအဖွဲ့သားများခင်ဗျာလို့ရေးလာတဲ့သတင်းရှင်ကဝင်းမင်းဖြစ်ပါတယ်
။အမျိုးတို့ရေတနိုင်ငံလုံးသွေးအိမ်နဲ့ရောက်မှကူညီမာလာဗျာ။ပြည်သူတွေကိုမညာမတာနှင်းစေတာလည်းအားလုံးအသိပါပဲ။ကျွန်တော်တို့မူပင်မျိုးနယ်ကစံပြကြီးရွာဆိုတာဟိုးတို့ကစစ်တပ်အထိနာခဲ့တဲ့နေရာပါသူတို့တွေတည်တော့ပြည်သူတွေကိုဒုက္ခပေါင်းစုံပေးပြီးတော့စံပြရွာလုတော့တာပါပဲဒီမှာအခုတော့ကျောင်းတွေပိတ်သွားပါပြီ mula rani bama bacon nunga, the nate jada dunyop, the nyat dunyop, a ledger song be yare. Lunjo ye dread it. Chomantare do yo, chomantare do yo, ah lun song be yare. Goose a bilun nidrigo, the yare. Pidue, muetti, piaja boago, at that dunbi gare sita. A coole, doka bonzo, tanning and lungo, bini babi. Kuni pima java. Nanganaga makuni, Lumio dumbuava, jauto mamu, alo, kuni naimazi, lu, sudomare.
Simpoza gila, Tarasin, Nanganagani, kuni piva, to let your lavare. Tarasini, a pizza recuro, did a bad demare, yet marino. Tarasini, Pubro, gamo simpide, needed ni sana mazi, lu, sana pivare. ဘာလို့ပြောရင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းထွေးချုံနေရတဲ့ဖြစ်ချက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုရိုင်းထင်းရင်ယူဆချက်တွေရှင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ ဖြစ်ပေါ်တုံးပြရတဲ့တွေ့အနေနဲ့ဖြစ်ရင်မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာရင်ဖြူရင်းမြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအခြေခံကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို ဖိုင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို Viewy အင်တာနက်စာမျက်နှာနဲ့ဖုန်းပေါ်က Viewy app ဒီမှာလည်းတွေ့ပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်ကျမတို့ရဲ့ Viewy app နာမည်က Viewy Family ဖြစ်ပါတယ်ကျမတို့ရဲ့
မိုင်းတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြကြရပါခင်ဗျာအခုဆက်ပြီးတော့သတင်းတွေကတုဒအစီအစဉ်ကိုတင်ပြပေးပါအောင်မယ်နိုင်ငံတကာသတင်းတွေကြီးရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘူးတုဒရရစီဖို့မှတ်ညွှန်လွှင့်တင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့နိုင်ငံတကာကစစ်တပ်တွေအတုံးစိတ်ဘတ
ကမ္ဘာပေါ်ကနိုင်ငံအများစုမှာလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့စစ်တပ်ဆိုတာရှိပါတယ်။ဒါကြောင့်ဒီစစ်တပ်တွေအတွေ့နိုင်ငံရဲ့အသုံးစရိတ်ဗတ်ဂျက်တွေလည်းရထားသုံးစွဲထားရတာပါ။အဲ့ဒီလိုစစ်အသုံးစရိတ်တွေသုံးစွဲတာမှာအမေရိကန်ပြည်အောင်စုကတော့ကမ္ဘာနိုင်ငံတွေထဲမှာစစ်အသုံးစရိတ်သုံးစွဲမှုအများဆုံးနိုင်ငံတစ်ခုဖြစ်ပါတယ်။အမေရိကန်ပြည်အောင်စုရဲ့စစ်အသုံးစရိတ်က2022ခုနှစ်နောက်ဆုံးရယူထားတဲ့စည်းစရာတွေအရတော့တစ်နှစ်ကိုအမေရိကန်ဒေါ်လာ980ဘီလီယံရှိတယ်လို့ဖော်ပြပါတယ်။ဒီကမ္ဘာလုံးမှာရှိတဲ့နိုင်ငံတွေအားလုံးအသုံးစရိတ်ပေါင်းရဲ့3ဘုံ2ဘုံကျော်ရှိတာပါ။နိုင်ငံ GDP နဲ့ကြည့်ရင်တော့ 3.8 ရာခိုင်နှုန်းသုံးဆွဲပါတယ်။အမေရိကန်ပြည်အောင်စုဟာစစ်အသုံးစရိတ်အများဆုံးနိုင်ငံတစ်ခုဖြစ်တဲ့အပြင်ကမ္ဘာမှာစစ်အင်အားအကြီးဆုံးနိုင်ငံတစ်ခုဖြစ်တယ်လို့လည်းစီးရင်စရာတွေကဖော်ပြထားပါတယ်။ဒုတိယစစ်အသုံးစရိတ်အများဆုံးနိုင်ငံကတော့တရုတ်နိုင်ငံပါ။အမေရိကန်ဒေါ်လာဘီလီယံ230သုံးဆွဲပါတယ်။ပြီးခဲ့တဲ့2020ခုနှစ်ထဲခုနှစ်ရာခိုင်နှုန်းပိုပြီးသုံးဆွဲလာတာလည်းဖြစ်ပါတယ်။နိုင်ငံ GDP နဲ့ကြည့်မယ်ဆိုရင်တော့ 1.5 ရာခိုင်နှုန်းရှိတာပါ။တရုတ်နိုင်ငံဟာကမ္ဘာမှာတတိယစစ်အင်အားအကြီးမားဆုံးနိုင်ငံဖြစ်ပါတယ်။ ဒေါ်လာ1.3ဘီလီယံတရာတစ်ဆယ်သုံးစရိတ်တတိယအများဆုံးဖြစ်ပါတယ်2021ခုနှစ်အတွက်စစ်အသုံးစရိတ်အမေရိကန်ဒေါ်လာဘီလီယံတရာတစ်ဆယ်သုံးဆွဲပါတယ်ပြီးခဲ့တဲ့နှစ်2023တရာခုနှစ်ရာခိုင်နှုန်းပိုပြီးသုံးဆွဲရပါနိုင်ငံ GDP ရဲ့နှစ်တသမာ6ရာခိုင်နှုန်းရှိပါတယ်ဒါပေမဲ့ဂျာမနီနိုင်ငံဟာလောလောဆယ်မှာတော့ကမ္ဘာပေါ်ကစစ်အင်အားအကြီးမားဆုံးထိပ်တန်းစစ်နိုင်ငံစည်းနဲ့မှာမရှိပါဘူးအဆင့်16မှာပဲရှိပါတယ် စစ်အသုံးစရိတ်အများဆုံးအဆင့်၄မှာရှိတဲ့နိုင်ငံကတော့အိန္ဒိယနိုင်ငံဖြစ်ပါတယ်ဒီနှစ်အတွက်အမေရိကန်ဒေါ်လာဘီလီယံ800သုံးဆွဲပါတယ်ပြီးခဲ့တဲ့နှစ်ကထက်10ရာခိုင်နှုန်းပိုပြီးသုံးလာတာပါနိုင်ငံ GDP နဲ့တွက်ကြည့်ရင်တော့နှစ်တသမာ1ရာခိုင်နှုန်းရှိပါတယ်အိန္ဒိယနိုင်ငံကတော့ကမ္ဘာ့စစ်အင်အားအကြီးဆုံးနိုင်ငံတွေစည်းမှာပါဝင်ပြီးစစ်ဒုထအဆင့်မှာရှိနေတာပါ United Kingdom UK ကတော့စစ်အသုံးစရိတ်အများဆုံးအဆင့်9နေရာမှာရှိပါတယ်အမေရိကန်ဒေါ်လာ90ကနေ80ဘီလီယံအတွင်းရာထားသုံးဆွဲပါတယ်ပြီးခဲ့တဲ့နှစ်နဲ့သုံးဆွဲမှုဘတ်ဂျက်တူတူပဲဖြစ်ပါတယ်နိုင်ငံ GDP အရတော့200ရာခိုင်နှုန်းရှိတာပါ UK ရဲ့စစ်အင်အားကတော့ကမ္ဘာအဆင့်10နေရာမှာရှိပါတယ် ကမ္ဘာပေါ်ကစစ်အသုံးစရိတ်အများဆုံးဆယ်နိုင်ငံမှာအာဆီယံနိုင်ငံတွေထဲကတစ်ခုမှာတော့မပါပါဘူး။ဒါပေမဲ့အာဆီယံဒေသတွင်နိုင်ငံတွေထဲမှာစင်ကာပူနိုင်ငံကစစ်အသုံးစရိတ်အများဆုံးသုံးဆွဲတယ်လို့လေ့လာသူတွေကဖော်ပြထားပါတယ်။လုံးလုံးစစ်စစ်တိုက်နေတဲ့ရုရှားနဲ့ယူကရိန်းနိုင်ငံတွေကိုကြည့်မယ်ဆိုရင်တော့ရုရှားရဲ့စစ်အသုံးစရိတ်ကတရဝင်းစည်းတွေအရတော့အမေရိကန်ဒေါ်လာ32ဘီလီယံရှိ ယူကရိန်းကတော့ကမ္ဘာအဆင့်22နေရာမှာရှိပါတယ
်။မညညိုလင်းစီစဉ်တင်ဆက်တဲ့သတင်းတွေကတုဒ္ဒအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာ။ခုဆက်ပြီးတော့ကမ္ဘာတလွှားထူးခြားဆန်းပြသတင်းတွေကိုတင်ပြပေးပါဦးမယ်။အမေရိကန်နိုင်ငံမြို့တော်ဝါရှင်တန် DC မှာရှိတဲ့အမေရိကန်လွှတ်တော်အစအဦးနားမှာမြေကွေးတကောင်တောင်းချမ်းပြီးလူတွေကိုလိုက်ကိုက်နေတာကြောင့်ဖမ်းဆီးပြီးတော့ဆေးထိုးတက်လိုက်ပါတယ်။စက်ရုပ်လက်နက်ဖက်နဲ့ငပြောသည့်အခွန်နွားပေးနိုင်တဲ့စက်ရုပ်တစ်ခုကိုဂျပန်နိုင်ငံတိုကျိုမြို့ကပညာရှင်တွေတီထွင်လိုက်ပါတယ်။ဒီလိုကမ္ဘာတလွှားကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူထူတို့ကတင်ပြပေးပါမယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်စွတ်တော်အစအဦးနားမှာမြေခွေးတစ်ကောင်တောင်းချမ်းပြီးလူတွေကိုလိုက်ကပ်နေတာကြောင့်ဖမ်းဆီးပြီးတော့ဆေးထိုးတက်လိုက်ရပါတယ်။အနီရောင်မြေခွေးမလေးရဲ့အကန့်ခံရတဲ့သူ9ဦးလောက်ရှိပြီးတော့အကန့်ခံရတဲ့သူတွေထဲမှာစွတ်တော်အမတ်တဦး၊သတင်းတော်တဦးနဲ့လွှတ်တော်လုံခြုံရေးတဦးလည်းပါဝင်ပါတယ်။ခွေးရိုးရောဂါပိုးစစ်ဆေးဖို့အတွက်မြေခွေးမလေးကိုတက်လိုက်ရတာဖြစ်ပြီးဆေးရှင်းလိုက်တဲ့အခါမှာလည်းခွေးရိုးရောဂါပိုးရှိနေတာကိုတွေ့ကြရတာကြောင့်အကန့်ခံရတဲ့သူတွေကိုလည်းကာကွယ်ဆေးလာထိုးကြဖို့အကြောင်းကြားနေပြီလို့မြို့တော်ဝါရှင်တန် DC ကျန်းမာရေးဌာနကပြောပါရယ်အခုအနီရောင်မြေခွေးမလေးရဲ့ကလေးမြေခွေးပေါက်3កောင်ကိုလည်းဖမ်းမိခဲ့ပြီးခွေးရိုးရောဂါပိုးရှိနိုင်တာကြောင့်ဆေးထိုးတက်ခဲ့ရပါတယ်အမေရိကန်လွှတ်တော်ပရဘုံအတွင်းမှာမြေခွေးခိုအောင်တဲ့နေရာတွေရှိနိုင်ပြီးမြေခွေးပေါက်လေးကြီးကျန်းနေနိုင်သေးတာကြောင့်သတိဆန်ထိန်းချုပ်ရေးဌာနကသတိပေးချက်တွေလည်းထုတ်ပြန်ထားပါရယ်ရှင်
ဆက်ရုပ်လက်နှစ်ဖက်နဲ့ငပြောသည့်အခွန်နှွာပေးနိုင်တဲ့ဆက်ရုပ်တစ်ခုကိုဂျပန်နိုင်ငံဒိုဂျိုမြို့ကပညာရှင်တွေကတီထွင်လိုက်ပါတယ်။ငပြောသည့်ကိုမထိခိုက်စေဘဲအခွန်ကို3မိနစ်အတွင်းခွာပေးနိုင်တဲ့ဆက်ရုပ်ကိုတီထွင်လိုက်တာပါ။ဆက်ရုပ်တွေအစားအစာတည်လာပြီးတဲ့အဆင့်ကနေပို့ပြီးတော့အဆင့်မြင့်တဲ့တူအောင်လိုက်တူတဲ့လေးလာမှုဖြစ်စဉ်ဖြစ်တယ်လို့ဒိုဂျိုတက္ကသိုလ်ကပညာရှင်3ဦးကမှတ်ချက်ပေးပါတယ်။ညာနဲ့ချီတဲ့အကြိမ်ပေါင်းများစွာတရုပ်ပြပြီးတော့အချက်အလက်တွေကိုဆက်ရုပ်ကမှတ်သားနိုင်အောင်တီထွင်ထားတာဖြစ်ပါတယ်။မပြောသည့်ပုံမပြောင်း58ရာခိုင်နှုန်းအောင်မြင်ဖို့ဆက်ရုပ်ကို73နိုင်လောက်လေ့ကျင့်ပေးခဲ့ရတယ်လို့လည်းပြောပါတယ်ဒီတီထွေမှုကနေလူသားတွေရဲ့နေ့စဉ်လုံဆောင်နေတဲ့လုပ်ငန်းတွေတော်တော်များများမှာဆက်ရုပ်တွေပုံပြီးတာဝန်ယူနိုင်ဖို့နဲ့အလုံသမားယောနဲလာတဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အထောက်အကူဖြစ်မယ်လို့ညွှန်လင်းထားပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံလန်ဒန်မြို့ကလူသူဆက်ရုပ်တရုပ်ဟာဉာဏ်ရည်ကျူးနည်းပညာ AI ကိုသုံးပြီးလူပုံတူပကြီးကားတွေဆွဲနိုင်နေပါပြီ။အိုက်ဒါလို့နာမည်ပေးထားတဲ့အဲ့ဒီလူတူဆက်ရုပ်ဟာကမ္ဘာပရမအူဆုံးလူပုံတူဆွဲနိုင်တဲ့အနုပညာရှင်ဆက်ရုပ်လို့သူ့ကိုဖန်တီးသူတွေကပြောပါရယ်။2019ခုနှစ်ကတည်းကဒီဆက်ရုပ်ကိုပညာရှင်အယောက်30နဲ့ဖန်တီးခဲ့ကြတာပါ။အိုက်ဒါဆက်ရုပ်ဟာပုံမှန်ပကြီးဆရာတွေ၃နဲ့စေဘန်းနဲ့စုတ်တံတွေကိုတုံးပြီးပကြီးရေးလိုက်တာဖြစ်ပါရယ်။လူပုံတူကိုလည်းပြလုံးကကင်မရာကိုတုံးတပ်ပုံရိုက်ထားလိုက်ပြီးတော့ပကြီးရေးတဲ့နေရာမှာသုံးတာပါ။ but you swear it's a she got tiny red to go, see the looting yabby may. To get a marrow, two men and them are matare pongu up you with the jiaba. Luda Paji Siarilu, a young ego, meosa nine baby mele, Peter is still good, Tommy, Lune to so much we go swear nine babby. Now you do need in ya, Iago, Tommy or Lady Swear at all, say yo ha. Too hard to song catch a chappy door, Ludia ye, Pondugo, Naka sway ye, Pondaku Matua, Swan and Marie. Pondabongo swebu chagaro, Lisa Nam Negani, Tanai Jojo Chatabi, Pongi and O, Nana I love Chavari. Disayo, I laga, he swede, Pondigo, Yanchare, Jolie, Dola Tatan Jolla, Yashi Bipchabari. Lagon Tayano, Idilina Venice Nuga, Pueroma, Tubjiga, Layaru, Piadabu, Dwayama, Piparation.
ဒီနိုင်ငံစတော့ဟ ோம் မြို့မှာနယူးဇီလန်လို့ခေါ်တဲ့ကိုဗလာကိုဆက်ဖီဓာတ်ပုံရိုက်နိုင်တဲ့ပြားလိုက်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်ဒီယူဇီလန်ဟာဈေးဝယ်စင်တာကြီးတစ်ခုအတွင်းမှာတိစောက်ထားတာဖြစ်ပြီးကြီးစုသူတွေအနေနဲ့လည်းကြာခန်းတွေမှာကိုယ်တိုင်ပါဝင်ဆင်နွှဲနိုင်တဲ့ပြားလိုက်မျိုးဖြစ်ပါတယ်လာရောက်သူတွေအနေနဲ့ဓာတ်ပုံလှလာလေးတွေရိုက်နိုင်ဖို့အခန်းတွေက ဒီမျိုးမီးလုံးတွေကြားတပ်ပုံရိုက်နိုင်အောင်ဖန်တီးထားပါတယ်အခုလိုပြလိုက်မျိုးကိုနေသာလန်နိုင်ငံမှာစတင်ခဲ့ပြီးတော့အဲဒီမှာတော့နှစ်ခုရှိပြီးဆွီဒင်မှာတော့ပထမဆုံးဖြစ်ပါတယ်လူမှုကွန်ရက်ဆိုရှယ်မီဒီယာတွေအသုံးများတဲ့ခေတ်ကြီးထဲမှာကိုဘာသာကိုဆယ်ဖီအလားဓာတ်ပုံရိုက်တာတွေများလာတာကြောင့်အမျိုးသမီးငယ်လေးတွေရဲ့စိတ်ကြမ်းမာရေးပေါ်တက်ရောက်မှုတွေကိုစိုးရိမ်တာတွေရှိပေ ဒီနေ့ကျွန်တော်တို့ရဲ့ပြည်ထောင်စုအစည်းအဝေးမှာဒီနေ့ကျွန်တော်တို့ရဲ့ပြည်ထောင်စုအစည်းအဝေးမှာဒီနေ့ကျွန်တော်တို့ရဲ့ပြည်ထောင်စုအစည်းအဝေးမှာဒီနေ့ကျွန်တော်တို့ရဲ့ပြည်ထောင်စုအစည်းအဝေးမှာဒီနေ့ကျွန်တော်တို့ရဲ့ပြည်ထောင်စုအစည်းအဝေးမှာဒီနေ့ကျွန်တော်တို့ရဲ့ပြည်ထောင်စုအစည်းအဝေးမှာဒီနေ့ကျွန်တော်တို့ရဲ့ပြည်ထောင်စုအစည်းအဝေးမှာဒီနေ့ကျွန်တော်တို့ရဲ့ပ
ကိုငင်းကြတဲ့မခင်ဖြူတွေလို့စီစဉ်တင်ဆက်တဲ့ကမ္ဘာတလွာထူးခြားဆန်ပြသတင်းတွေကိုနားဆင်ကြရတာပါခင်ဗျာ VOA American တန်ခါတင်းငွေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့အတွက်အပတ်စဉ်ကလည်းတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ယူကရိန်းနိုင်ငံအရှေ့ပိုင်းလူဟန်စ်ဒေသကပြည်သူတွေကိုချက်ချင်းထွက်ခွာကြဖို့အဲ့ဒီဒေသရဲ့အုပ်ချုပ်ရေးမှူးစာဟီဂိုင်ဒိုင်ကတတိပေးလိုက်ပါတယ်အဲ့ဒီဒေတာမှာလေချောင်းရံကာကွယ်ရေးအချက်ပေးတန်တွေကစုညံနေပြီးရုရှားကထိုးစစ်ကြီးကိုဆင်နွှဲလာနေတယ်လို့အုပ်ချုပ်ရေးမှူးကရုပ်မြင့်တန်ကြားကိုပြောပါတယ်ကီဖ်မျိုးရဲ့အနောက်တောင်ပိုင်းမှာခုခံမှုအကြီးကြီးကိုကြုံခဲ့ရပြီးတဲ့နောက်ရုရှားတပ်တွေကိုပြန်လည်ဆုတ်ခွာခဲ့ပြီးယူကရိန်းအရှေ့ပိုင်းကိုမြောက်ဦးလဲလာခဲ့တာဖြစ်တယ်လို့စစ်ရေးသုံးသပ်သူတွေကပြောကြပါတယ်ခရိုင်းမီးယားကျွန်းဆွယ်နဲ့ဒွန်ဘတ်စ်ဒေတာအကြားလမ်းကြောင်းကိုရုရှားကဖန်တီးဖို့စူးစမ်းနေတာဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဌာနကဆိုပါတယ်ခင်ဗျာအနာဂတ်မှာရုရှားရဲ့ကျူးကျော်မှုတွေကိုတိုက်ပွဲဝင်မှုအတွက်သူ့ရဲ့နေဆက်မှာတပ်တွေကိုအများနဲ့ချထားဖို့စီမံကိန်းချနေကြောင်းနေတိုအတွင်းရေးမှူးချုပ်ယန်စတိုတင်ဘတ်ကပြောပါတယ်ရုရှားသမ္မတဗလာဒီမီပူတင်ရဲ့လှုပ်ရက်တွေကြောင့်ဖြစ်ပေါ်လာမဲ့ရည်ရှိအကျိုးဆက်တွေကိုထင်ရှားမဲ့အပြောင်းအလဲတွေကိုနေတိုကအခြေခံကြကြဆောင်ရွက်နေပါတယ်လို့ဗြိတိန်နိုင်ငံထုတ် The Telegraph သတင်းစာကြီးနဲ့အင်တာဗျူးမှာအဲ့လိုပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာယူကရိန်းမှာရုရှားသမ္မတကစစ်ရာဇဝတ်မှုကျွလွန်တယ်လို့ဆွဆဲခဲ့ပြီးတဲ့နောက်မြောက်ကိုရီးယားကအမေရိကန်သမ္မတဘိုင်ဒန်ကိုဇယားထောင်းနေတဲ့အဖိုးကြီးအဖြစ်ဖော်ပြလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီပူတင်ကိုစစ်ရာဇဝတ်ကောင်အဖြစ်ခေါ်ဆိုလိုက်ပြီးယူကရိန်းနိုင်ငံဘူချာမြို့မှာအရတားတွေကိုတပ်ဖြတ်ခဲ့တဲ့မှုနဲ့ခုံရုံးတင်ဖို့အမေရိကန်သမ္မတဘိုင်ဒန်ကခေါ်တံပေးလိုက်ပြီးတဲ့နောက်မှာမြောက်ကိုရီးယားရဲ့ဝေဖန်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ။ပြင်သစ်နိုင်ငံမှာဒီကနေ့ကျင်းပနေတဲ့သမ္မတရွေးကောက်ပွဲမှာမဲပိပန်ခွင့်ရှိတဲ့သူပြည်သူ48တန်းကကိုယ်စားလှယ်12ဦးတည်းကနောက်သမ္မတတစ်ကိုရွေးချယ်ကြမှာဖြစ်ပါတယ်ခင်ဗျာဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နန်ဖြစ်ပြီးစက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Charleston Mock တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇွန်ဝင်လိုက်ပါခင်ဗျာ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိမြန်တဲ့ကွာမြမပြည်သူပြည်သားအလုံးဘေးရန်ရဲ့ခတ်သိမ်းကင်းဝေးပြီးတော့လူရဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.